Welcome to the Voice of America in Burmese.
ချစ်စွာသောတော်တာရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါသည်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဒီဇင်ဘာ10ရက်တနင်္လာနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလက်မီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ငင်းညာရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ဂါဇာဒေသအပြစ်ခတ်ရစေလူမျိုးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ကဗီဒီယိုသုံးပယ်ချပြီးတဲ့နောက်တနေ့စနေနေ့မှာအစ္စရေးလကနေဂါဇာကိုအပြင်းထန်ကိုတိုက်ခိုက်ခဲ့ပါတယ်။ရုရှားကျင်းပမဲ့သမရယူကောက်ပွဲမှာသိမ်းပိုက်ခံယူကရိန်းနေမျိုးတွေကိုပါထည့်သွင်းတဲ့အစီအစဉ်ကိုယူကရိန်းအစိုးရဘက်ကကန့်ကွက်ရှုံချပါတယ်။အချင်းချခံအီရန်နိုဘယ်ဆုရှင်အတွက်ညီငယ်ရင်းနိုဘယ်ဆုကိုအခုဒီဇင်ဘာလ10ရက်နေ့နော်ဝေးနိုင်ငံအော့စလိုမြို့မှာဆုချီးမြင့်မှာဖြစ်ပြီးတော့သားနဲ့သမီးဖြစ်သူကကိုးစားလက်ခံယူမယ်လို့သိရပါတယ်။
ခုလိုနောက်ဆုံးရသတင်းတွေအပြင်နောက်ပိုင်းမှာတော့လူဦးတော်လှန်ရေးအတွက်ကလစ်နေကြသူတွေအကြောင်းတို့အတန်ဝိုင်းတော်သားတွေတင်ဆက်ထားချက်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစိန်ခေါ်ချက်တွေအကြောင်းဆွေးနွေးထားတဲ့ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်တခါအရှနိုင်ငံရေးအကြောင်းနဲ့လေယာစီးပွားသတင်းတွေအပြင်ဥရုယာစီနဲ့အနာဂတ်ကဘာပတ်စံကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ပြင်ဆင်ထားပါတယ်ခုရင်ဆုံးတော့ဒီကနေ့မနေ့ထိပ်တန်းရောက်သတင်းတွေကိုကိုစော်မိုးကျော်ကပြောပြပေးပါဦးခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးတိုက်ပွဲတွေချက်ချင်းရပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ကဗီရိုအာနာသုံးချက်ပယ်ချပြီးနောက်တရက်စနေနေ့မှာပဲအစ္စရေးကဂါဇာကိုအပြင်းထန်တိုက်ခိုက်ခဲ့ပါတယ်။ဂါဇာတောင်ပိုင်းကအဓိကမြို့ကြီးဖြစ်တဲ့ခန်ရွန်နတ်မြို့လယ်ကောင်မှာနေထိုင်တဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းဖို့စနေနေ့တုန်းကအစ္စရေးကအမိန့်ပေးခဲ့ရပါတယ်။အဲ့ဒီမှာရှိတဲ့နာဆာဆေးရုံမှာတည်ဆုံသူနဲ့ဒဏ်ရာသူတွေပြည့်နှက်နေပါတယ်။ဂါဇာဒေသကန1.3 million ကအများစုဟာနေအိမ်တွေကနေစွန့်ခွာထွက်ပြေးနေရပြီးအဲ့ဒီထဲကအများစုဟာလည်းထပ်ဆင့်ထွက်ပြေးခဲ့ရသူတွေဖြစ်ပါတယ်ဒေသကြီးတစ်ခုလုံးအရှိန်အဟုန်နဲ့တိုက်ခိုက်ခံနေရတယ်လို့ဂါဇာမှာဘေ့ကင်းလုံခြုံတဲ့နေရာဆိုတာမရှိတော့ဘူးလို့ဒေသကန်တွေနဲ့ကုလသမဂ္ဂကပြောဆိုပါတယ်ဒါကိုအစ္စရေးဘက်ကတော့လက်မခံပါဘူးဂါဇာလူလူချမ်းမာရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ကမ္ဘာကုလသမဂ္ဂချမ်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ရဲ့အမှုဆောင်အရာရှိတွေကတနင်္ဂနွေနေ့မှာတွေ့ဆုံမှုရှိပါတယ် WHO အဖွဲ့ဝင်နိုင်ငံဒရာဇင်ဂျော်ကဂါဇာမှာလူသားချင်းစာနာမှုကပ်ဘေးကျရောက်နေပြီးအလွန်အမင်းစိုးရိမ်ရတယ်လို့ပြောဆိုထားပါတယ်ဂါဇာကလူတွေကိုအတင်းအကျပ်ရွှေ့ပြောင်းခိုင်းပြီးတောင်ပိုင်းကနေရာချင်းချင်းလေးထဲမှာအသက်ရှင်ရပ်တည်ရေးအတွက်အခြေခံလိုအပ်ချက်တွေမရှိဘဲပြေးလွှားနေရတယ်လို့လဲကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေတော့ပြောဆိုခဲ့ပါတယ်။ရုရှားကလာမယ့်သမရရွေးကောက်ပွဲမှာယူကရိန်းထံကသိမ်းပိုက်ထားခဲ့တဲ့နယ်မြေတွေကိုပါထည့်သွင်းပြုလုပ်မဲ့အစီအစဉ်ကိုစနေနေ့တုန်းကတော့ယူကရိန်းအစိုးရကအပြင်းထန်ကန့်ကွက်ရှုံချလိုက်ပါတယ်။ဒါဟာတရားမဝင်တဲ့လုပ်ရဖြစ်ပြီးဒီရွေးကောက်ပွဲကိုကြီးကြပ်ဖို့နိုင်ငံတကာလေးလာသူတွေစီလုံမယ်ဆိုရင်လည်းဒီလူတွေပါရာဇဝတ်မှုမျှောက်လိမ့်မယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ထက်ကရုရှားကတရားမဝင်သိမ်းယူခဲ့တဲ့ယူကရိန်းနယ်မြေတွေ၄ခုဖြစ်တဲ့ဒုံညက်၊လူဟန်စ်၊ဇီပိုရီရီရှားနဲ့ခါဇန်ဒေသတွေကိုရုရှားသမ္မတရွေးကောက်ပွဲမှာထပ်သွင်းကျင်းပဖို့တတ်မှတ်လိုက်တာပါ။ဒီဒေသ၄ခုကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကရုရှားကတူပိုင်တဲ့နယ်မြေအဖြစ်ထပ်သွင်းခဲ့ပါတယ်။သမရယူကောက်ပွဲကိုလာမဲ့မတ်လ18ရက်နေ့မှာကျင်းပဖို့ကြာတာပရင်းနေ့တုန်းကရုရှားလွှတ်တော်ကသတ်မှတ်ခဲ့တာပါရုရှားမှာအတိုက်အခံတွေကိုနှိမ်နှင်းပြီးရုရှားကယူကောက်ပွဲရုရှားရဲ့ယူကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိဘူးလို့အတိုက်အခံတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကမြင်ပါတယ်အခုလိုယူကရိန်းနယ်မြေတွေကိုယူကောက်ပွဲတဲ့ထည့်သွင်းလိုက်တဲ့အပေါ်နိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းရှုံချဖို့နဲ့ပါဝင်ပတ်သက်နေသူတွေကိုဒဏ်ခတ်ရေးယူဖို့ယူကရိန်းနိုင်ငံရဲ့ဝန်ကြီးဌာနကတော့တိုက်တွန်းထားပါတယ်ပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကမ်းခြေဆောင်တပ်တင်မောကဖိလစ်ပိုင်ငါးဖမ်းတင်မောတွေကိုစနေနေ့တုန်းကရေပိုင်နဲ့ထိုးပြီးတိုက်ခိုက်ခဲ့တဲ့အပေါ်ဖိလစ်ပိုင်အစိုးရနဲ့သူ့ရဲ့မဟာမိတ်အမေရိကန်အစိုးရတို့ကတီးကြားစီပြစ်တင်ရှုံချခဲ့ပါတယ်စကာဘရိုရှောကျွန်းစုအနီးပင်လယ်ပြင်မှာတရုတ်ကမ်းခြေဆောင်တပ်တင်မောနဲ့လက်နက်ကင်တင်မောလို့ယူဆရတဲ့တင်မောတွေဟာဖိလစ်ပိုင်ငါးဖမ်းတင်မောတွေကိုရေပိုင်နဲ့ထိုးပြီးဒီနေရာကနေဒေပိုင်းနဲ့ထိုးတိုက်ခိုက်ပြီးဒီနေရာကနေထွက်ခွာသွားဖို့ လုပ်ခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုဟာအခုနှစ်အတွင်းနှစ်ဖက်ထိတွေ့မှုတွေထဲမှာအဆိုးဝါးဆုံးရန်လိုတိုက်ခိုက်မှုဖြစ်ပြီးဖိလစ်ပိုင်ငါးဖမ်းသင်္ဘောတွေမှာဆက်သွယ်ရေးကိရိယာတွေလမ်းကြောင်းပြကွန်ပျူတာစနစ်တွေအပါအဝင်အတော်များများပျက်စီးသွားတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောဆိုပါတယ်တရုတ်ကမ်းခြေဆောင်သင်္ဘောနဲ့အတူလိုက်ပါလာတဲ့လက်နက်ကင်သင်္ဘောလို့ယူဆရတဲ့သင်္ဘောကနေအတန်လှိုင်းလွတ်တိုက်ခိုက်ခဲ့တဲ့အတွက်ဖိလစ်ပိုင်ငါးဖမ်းသင်္ဘောပေါ်ပါလာသူတွေအကြာအာယုံထိခိုက်ခဲ့ခိတထိခိုက်ခဲ့တယ်လို့လည်းဆိုပါရက်တောင်တရုတ်ပင်လယ်ပြင်တွင်အဓိကရေလမ်းကြောင်းနဲ့ပိုင်းနဲ့အများစုကိုတရုတ်ကသူ့ပိုင်းလို့ကြွေးကြော်ထားပြီးဖိလစ်ပိုင်ဗီယက်နမ်မလေးရှားဘရူနိုင်းထိုင်ဝမ်တို့ကလည်းသူတို့ရေပိုင်းနဲ့တွေပါဝင်နေတဲ့အတွက်အငင်းပွားနေတာဖြစ်ပါတယ်
ကံတမ်းမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့ကနေနေ့မနေ့ဖက် VOA ရဲ့အတန်လွှင့်အစီအစဉ်တွေကိုဆက်လက်တင်ပြနေပါတယ်ဒီကနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူအခွင့်အရေးနေ့ဖြစ်ပြီးဒီနေ့ဟာလူအခွင့်အရေးကျင်းပဇာတ်အတည်ပြုထုတ်ပြန်ခဲ့တဲ့85နှစ်ပြည့်မြောက်တဲ့နေ့လည်းဖြစ်ပါတယ်1948ခုနှစ်ကလူအခွင့်အရေးကျင်းပဇာတ်ကိုကုလသမဂ္ဂအထွေထွေညီလာခံကနေအတည်ပြုခဲ့တဲ့နေ့ကိုအစွဲပြုပြီးနှစ်စဉ်ကျင်းပပါတယ်ဒီ85နှစ်မြောက်အထူးအစီအစဉ်တရဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးချုပ်ကနေကြီးမှုပြီးဒီဇင်ဘာလ17ရက်နေ့နဲ့12ရက်နေ့တွေမှာနိုင်ငံတကာညီလာခံတရက်ကိုကျင်းပမှာဖြစ်တယ်လို့ UNHCR ရုံးရဲ့ website မှာကြေညာထားပါတယ်။အဖွဲ့ဝင်နိုင်ငံတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူအခွင့်ရေးအဖွဲ့တွေတက်ရောက်ဖို့ရှိပါတယ်။ကမ္ဘာနိုင်ငံအသီးသီးကလူအခွင့်ရေးအခြေအနေတွေကိုသုံးသပ်ဆွေးနွေးကြမှာဖြစ်တယ်လို့အနာဂတ်လူအခွင့်ရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြမှာဖြစ်ပါတယ်။အခုလို85နှစ်မြောက်နိုင်ငံတကာလူအခွင့်ရေးနေ့မှာဥရောပသမဂ္ဂဟာလည်းနိုင်ငံတကာနဲ့အတူအထိမ်းမှတ်ပြုပါဝင်ပါတယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။ကဘာကြီးမှာရှိတဲ့လူတဦးချင်းစီရဲ့အခြေခံလူအခွင့်အရေးတွေရရှိခံစားနိုင်ဖို့နဲ့တိုးတက်အောင်တိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ဖို့ဟာအားလုံးစုပေါင်းလှုပ်ဆောင်ရမယ့်တာဝန်တရားဖြစ်တယ်လို့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံမှာအချင်းကျနေတဲ့2023ခုနှစ်နိုဘယ်ဆုရှင်နာဂစ်မိုဟာမက်မဂျီအတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုမနေ့ပြန်တနင်္ဂနွေနေ့မှာနော်ဝေနိုင်ငံအော့စလိုမြို့မှာပေးရမှာဖြစ်ပြီးမိခင်ကိုစားစုယူမဲ့သားနဲ့သမီးဟာသူတို့ရဲ့မိခင်ကိုတည်တည်အထိပြန်လည်တွေ့ဆုံခွင့်ရပါမလားလို့စိုးရင်ကြောင်းစနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့သူရဲ့သူတို့မိခင်ရဲ့လောက်ရအတွက်ဂုဏ်ယူမိတယ်လို့ဆယ်ကျော်အသက်အရွယ်အမွားမောင်နှမတို့ကပြောဆိုပါတယ်။နာဂစ်မိုဟာမက်မဂျီဟာအီရန်နိုင်ငံမှာအာဏာရှင်အစိုးရကိုဆန့်ကျင်ပြီးအများပြည်သူလွတ်လပ်ခွင့်နဲ့လူအခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တဲ့အတွက်စွဲချက်အမျိုးမျိုးနဲ့တဟီရန်မြို့တော်ကနာမည်ဆိုးနဲ့ကြော်ကြားတဲ့ event အချင်းထောင်မှာနှစ်ပေါင်းများစွာအချင်းချခံရပါတယ်။သူရဲ့ခင်ပွန်းဖြစ်သူနဲ့အမွားမောင်နှမဖြစ်တဲ့အလီနဲ့ခီရာနာရာမနီတို့ဟာပြင်သစ်နိုင်ငံပါရီမြို့တော်မှာခိုးလုံနေကြပါတယ်။တစ်ချိန်တည်းမှာပဲ2022ခုနှစ်စက်တင်ဘာလကအီရန်နိုင်ငံတဝန်းကြီးပါတဲ့ဆန္ဒပြပွဲတွေကိုဖြစ်ပေါ်စေခဲ့တဲ့ခေါင်းစည်းပွားကိစ္စနဲ့ဖမ်းဆီးခံထားရခြင်းတည်ဆုံခဲ့တဲ့မာရှာအာမနီအတွေ့ချင်းမြင့်တဲ့စုကိုပါရီမြို့တော်မှာကြံရည်သူမိသားစုကတွားရောက်ရယူဖို့ကိုအီရန်အာဏာပိုင်တွေကတောင်းခွင့်မပြုဘဲတားဆီးထားပါတယ်။မာရှာအာမနီနဲ့ဆန္ဒပြလှုပ်ရှားမှုကိုဥရောပသမဂ္ဂကအမြင့်ဆုံးစုဖြစ်တဲ့ Sakharov စုကို2023ခုနှစ်အတွက်ချီးမြှင့်ထားတာဖြစ်ပါတယ
်။တနင်္ဂနွေမနေ့ထိတ်တန့်ရောက်သတင်းတွေကိုကိုစောမိုးကျော်ကအကြီးညာပေးခဲ့တာဖြစ်ပါတယ်ဗျ။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bambis.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းပါပဲဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမားတွေတွေ့ဆုံမင်းမြန်ကန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်ဗျာ။အခုကစပြီးတော့အပတ်စဉ်ခန္ဓာတွေကိုစတိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့ဆက်နာသိမ့်မှုကို digital နည်းနဲ့စန့်ကျင်နေကြသူတွေအကြောင်းကိုစတင်တင်ဆက်ပါမယ်။စတက်အနာသိမ့်မှုကိုစန့်ကျင်တဲ့ຫນွေဥတော်လိုင်းရေးတွေကြော်ညာကနေဝင်ဝင်ရအောင်ထောက်ပံ့ပေးနေတဲ့ website တွေ YouTube channel နဲ့ mobile app တွေကိုနေတိုင်းအချိန်ပေးပြီး click နေကြသူတွေရှိပါတယ်။သူတို့ဘယ်လိုခံယူချက်တွေနဲ့ click နေကြလဲဆိုတာကို Frontier မြန်မာကတင်ဆက်ထားတဲ့ဒုတ်အံစီစဉ်မှာတင်ပြထားပါတယ်ညာ
ဘာမှမလုပ်ရတဲ့နေ့ကတော့ခံစားရတာအထက်ကိုပူပါတယ်ပေါ့နော်မှာ အခုလိုလုံနေတာလေးအောင်အမှန်တမ်းပြောရင်ဘာမှမပြောပေါလောက်ဘူးလေနော
်တော့ကလစ်တဲ့သဘောပါလေအဲကျွန်တော်တို့အမြင်ကတော့ဟိုဆန္ဒပြတာပဲအဲသူကအရှင်းပြောတော့ကြွေးကြော်တဲ့အနေနဲ့ဆန္ဒပြတာမဟုတ်လို့လည်းသူကနည်းပညာနဲ့ဆန္ဒပြတယ်
2021ခုနှစ်အတွင်းမှာတန်းနစ်ကြီးတဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံခြားသားတွေဟာအာဏာရှင်ဆန့်ကျင်ဆန္ဒပြသူတွေနဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်သူ CDM တွေကိုထောက်ပံ့ခဲ့ကြပါတယ်။ဒါပေမဲ့စီးပွားရေးကြဆင်းတာနဲ့ဒီဂျစ်တယ်ငွေပေးချေမှုတွေကိုတိုက်ဖြတ်ခံလာရတဲ့အခါမှာတော့တော်လှန်ရေးထောက်ပံ့ငွေတွေအတွက်လူငယ်တွေဟာတနည်းတစ်ပုံစမ်းသစ်တီထွင်ကြရပါတော့တယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို foundation hero တွေကအကူအညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလွတ်တန်းသတင်းတော့ကရေးသားတင်ဆက်ထားပါတယ်ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ဘာမှမလုပ်ရတဲ့နေ့ကတော့ခံစားရတာခံစားရတာအထက်ကိုပူပါတယ်ဗောနော်။အခုလိုလုံနေတာလေးအောင်အမှန်အတိုင်းပြောရင်ဘာမှမပြောပေါလောက်ဘူးလေနော်။ဒါမှမဟုတ်လေအဲ့လိုပြောတော့ဘာမှမလုပ်တဲ့နေ့တည်းရမှမရှိဘူးလားဆိုလည်းမဟုတ်ပါဘူး။မရှိရတယ်ရှင်
။အဲဒီကိုကကိုတော့ပြန်စဉ်းစားမိရေ။ဒီလောက်အဆိုင်တားလေးလုံနေရတော့မှပုံမှန်မလုပ်သွားနိုင်ဘူးဗောနော်။ဒီကျွန်တော်လုံနေတာအတပြင်းလုံနေတယ်လို့ရေးပေးလို့လေကိုကကိုတစ်ခါလေးကြာရင်တော့လည်းခံစားမိရရှိတယ်
မနုကမြန်မာနိုင်ငံမြောက်ပိုင်းတနေရာကရုံးဝန်ထမ်းတယောက်ပါသူဟာတော်လှန်ရေးအတွက်အလွန်စိတ်အားထက်သန်စွာကလစ်နေသူလည်းဖြစ်ပါတယ်ကြောင်ညာဝင်ငွေတွေနဲ့တော်လှန်ရေးကိုထောက်ပံ့ပေးနေတဲ့ website တွေ YouTube channel တွေနဲ့ application တွေကိုနေ့စဉ်နာယူဝတ္တနာရေးအချိန်ပေးပြီးကလစ်နေတာပါသူဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆက်ရနာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ဆန္ဒပြပွဲတွေမှာလည်းတခြားလူငယ်တွေလိုပဲပါဝင်ခဲ့ပါတယ်ဒါပေမဲ့အကြမ်းဖက်ဖြိုခွင်းတာတွေနဲ့အတူနောက်ဆက်တွဲပြည်ပခါတွေဖြစ်လာချိန်မှာတော့သူ့ရဲ့အရင်ကတာမန်ဘဝထဲမှာပဲလူမသိသူမသိပြန်နေခဲ့ပါတယ်။ဒါကသူ့အရှုံးပေးလိုက်ပြီလို့ဆိုလို့ကျင်တာတော့မဟုတ်ပါဘူး။မနုဟာအရင်ကတော်လန်ရေးအတွက်လူငွေထောက်ပံ့တာမျိုးတွေကိုနိုင်တဲ့လောက်လှူဆောင်ခဲ့ပါတယ်။ဒါပေမဲ့အနာပိုင်တွေကဒီကိစ္စတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်လာတဲ့အခါမှာတော့ဒါဟာအလွန်အနည်းအများကြီးခက်ခဲလာတဲ့အတွက်ကလစ်တာကိုပဲအားထည့်လှူဆောင်ခဲ့ပါတယ်။ကဲတော့ glitter လည်းလုံးလုံးအနေကင်းနေတာတော့မဟုတ်ပါဘူ
းအပြင်သွားမယ်ဆိုလို့ရှိရင် application ကအမြင်ဖြတ်သွားရတယ်ဖုန်းတွေကရှင်းမြားရတယ်အကုန်လုံးရှင်းသွားရတယ်အဲ့လိုမျိုးလေးလုပ်ပြီးရတော့ရှိတယ်ပေါ့နော
်2021ခုနှစ်နှစ်လယ်လောက်ခရေကလူငယ်တွေဟာတော်လန်ရေးကိုထောက်ပံ့ဖို့အတွက် glitter website တွေ application တွေနဲ့ YouTube channel တွေကိုဖန်တီးတည်ထောင်ခဲ့ကြတာပါအခုဆိုရင်တော့အနည်းဆုံးအဖွဲ့ပေါင်း50ကျော်ကအဲ့ဒီကနေတက်ဆင့်ဖြောပြေးရေးအစီအစဉ်တွေပညာပေးအစီအစဉ်တွေမှတ်တမ်းရုပ်ရှင်တွေဟာသဗီဒီယိုတွေနဲ့ဂိမ်းစတာတွေကိုဖန်တီးထုတ်လွှင့်ခဲ့ကြတာလည်းဖြစ်ပါတယ်။အဲ့ဒီအထဲမှာကိုပဒေတာလည်းတူအပါဝင်ပါသူဟာစစ်အာဏာရှင်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးအကြမ်းဖက်ဖြိုခွင်းတာတွေဖြစ်လာချိန်မှာတော့နေဆက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တစ်ခုတည်းကိုဝင်ရောက်ခဲ့ပါတယ်။အဲ့ဒီမှာသူ့ရဲ့ရဲဘော်ရဲဘက်တွေအတွက်ဆိုရှယ်မီဒီယာကနေရန်ပုံငွေရှာဖွေဖို့စိတ်ကူးရလာခဲ့ပြီးပရိသတ်ပင်ဆိုတဲ့ YouTube channel တခုကိုစတင်တည်ထောင်ခဲ့ပါတယ်။တကယ်တော့တော်တဲ့ကနေဒါကိုလုပ်ဖို့ဆိုတာလွယ်တဲ့ကိစ္စတော့မဟုတ်ခဲ့ပါဘူး
။ဘာလို့ရင်ဆိုင်ရတာကျွန်တော်တို့အခက်ခဲအဲ့ဒါဘာလဲဆိုတော့ internet ပေါ့ internet မရှိဘူးပေါ့နော် internet မရှိဘူးကျွန်တော် internet line ကမကောင်းဘူးအဲ့လိုမျိုးဟာရှိရင်နောက်တစ်ခုကလက်စင်မီမရှိဘူးကျွန်တော်တို့မှာလက်စင်မီမရှိတဲ့အခါကျတော့အားလုံးကိုဘယ်လိုလုပ်ရလဲဆိုတော့ကျွန်တော်တို့ကျွန်တော်နေတဲ့နေရာထိရောက်အောင်လို့အဲ့ဒီပက်ထရီတွေဆိုလာတွေကိုယ့်ဘာသာကိုစင်ရကိုယ့်ပစံနဲ့ကိုပေါ့နော်အဲဒီဥစ္စာတငယ်ချင်းတွေပေးတဲ့ဟာအင်အားပေးတဲ့ဟာအဲ့ဒီပစံလေးစုပြီးတော့အကုန်လုံးဝယ်ပြီးတော့ကျွန်တော်တို့နေတဲ့နေရာလေးမှာစင်ရ
မြေပြင်ကတက်ခဲရေးသမားတယောက်လည်းဖြစ်နေတော့ကိုပရီတာရဲ့ channel ကိုဝင်ရောက်ကြည့်ရှုသူတွေစုပြုံကြလာခဲ့ပြီးဆက်စပ်ချင်းမှာပဲကြော်ညာဝင်ငွေအများပြားရရှိခဲ့ပါတယ်ပြီးခဲ့တဲ့2022ခုနှစ်ထဲမှာသူ့ channel ကနေတစ်လကိုဝင်ငွေ7,200ဝင်ကျင်ရရှိခဲ့တာပါဒါပေမဲ့ဒါကပုံမှန်ဝင်ငွေတော့မဟုတ်ပါဘူးလက်တလုံးမှာတော့သူအပါဝင်အခြား channel တွေဟာတစ်လကို7,300ကနေ3,200ချာရလို့နေပါတယ်ကန်ဆိုးကျင်တော့လူကြီးနှုံးများလာတဲ့အချိန်မှာပဲ YouTube ကကိုပရီတာရဲ့ channel ကိုပိတ်ခဲ့ပါတယ်ကြောင်းရင်းကိုသိချာမသိခဲ့ပေမဲ့တော်လိုင်းရေးမှာကိစ္စတစ်ခုအကြီးအကျယ်ဖြစ်လာပြီဆိုရင်ကလစ်တဲ့အရေးအတွက်ကပုံမှန်ထက်တိတိတသာထိုးတက်သွားတတ်ပါတယ် အဲ့ဒါကိုရီကျူကတန်တရားဖြစ်နိုင်တယ်လို့ကလစ်တဲ့အခါမှာ VPN မျိုးစုံခံနေရတာကြောင့်လေအခုလိုပိတ်ခံရတာဖြစ်တယ်လို့သူကယူဆနေပါတယ
်ပြဿနာပါလဲဆိုတော့ဟိုလူများရဲ့ဒီ platform ဟိုတုံးပြီးတော့ကျွန်တော်တို့ပတ်ဆိုင်ရှာရတဲ့အခါကျတော့သူတို့ရဲ့ policy ကိုကျွန်တော်တို့အတိအကျလိုက်နေတာနည်းနည်းလောက်မှားတာနဲ့ကျွန်တော်တို့ကပတ်ဆိုင်မရတာမျိုးအဲ့လိုမျိုးဖြစ်တယ်ကျွန်တော်ဆိုဒေါ်လာ1000ခွဲလောက်မရဘဲနဲ့အဲ့လိုမျိုးပိတ်ခံလိုက်ရဘူး
ဒါပေမဲ့သူကပရိသတ် P2P လို့ခေါ်တဲ့နောက်ထပ် channel တစ်ခုကိုတည်ထောင်လိုက်ပြီးအခုတော့အဲ့ဒီကနေလဆင်7,100ကျော်ဝင်လို့နေပါတယ်။ဒီငွေတွေကိုတော့ CDM ဆရာဆရာမတွေနိုင်ငံရေးအကျဉ်းသားတွေနဲ့တော်လိုင်းအင်အားစုတွေစီထောက်ပံ့ပေးနေတာပါ။ clip ဖွဲ့တွေရဲ့ပြောပြချက်အရဆိုရင် clip တဲ့သူအများစုဟာပြည်တွင်းကဖြစ်ပြီးပြပရောက်နေတဲ့သူတွေကတော့ clip တာထက်ငွေသားကိုတိုက်ရိုက်ပေးဖို့လှူဒါန်းကြတာများပါတယ်။ဆရာနာသမီးနောက်ပိုင်းနိုင်ငံစီးပွားရေးကြဆင်းလာတာကပြည်တွင်းကလူတွေအတွက်ပိုပြီးဆင်းရဲချက်တဲလာစေပါတယ်။ဒါအပြင် digital ငွေပေးချေမှုအပိုင်းမှာလည်းအမင်းဆောင်ကြည့်ခံနေရတာကြောင့်ဒါတွေကအချိန်မရွေးအနေနဲ့ပေးနိုင်ပါတယ်။ကိုစင်စီကအင်္ဂလိပ်စာဆရာတယောက်ဖြစ်သလို social media မှာလည်းလူသိများထင်ရှားသူဖြစ်ပါတယ်။သူဟာမကြသေးခင်ကမှ LWSR လို့ခေါ်တဲ့အင်္ဂလိပ်စာသင်ကြားရေး website တစ်ခုကိုတည်ထောင်လာပြီးအဲဒီကရတဲ့ကြော်ညာဝင်ငွေနဲ့တော်လိုင်းရေးအတွက်လိုအပ်တဲ့နေရာတွေကိုထောက်ပံ့ပေးနေတာပါ။သူကတော့ Clitter ဟာလူတို့ရဲ့အားကိုထင်ဟပ်ပြသရာရောက်တယ်လို့လည်းပြောပါတယ်။
တော်ကလေးတဲ့ဘောပါလေအဲကျွန်တော်တို့အမြင်ကတော့ဟိုဆန္ဒပြတာပဲအဲသူကအရှင်းပြောတော့ကျွေးကြော်တန်နေနဲ့ဆန္ဒပြတာမဟုတ်တော့ဘဲနဲ့သူကနည်းပညာနဲ့ဆန္ဒပြတာကိုတော်လန်စိတ်ကိုနေ့စဉ်ပြလို့ရတဲ့ activity ကဘာရှိမလဲပေါ့ဒါကိုကျွန်တော်တို့ကြည့်ရမှာပေါ့နော်အဲနေ့တိုင်းပါဝင်နေလို့ရမယ်ပြီးရင်နောက်တစ်ခုကအလုပ်တစ်ခုလုပ်တဲ့ခါမှာအရေးကြီးတာကျွန်တော်အမြင်ပေါ့နော်သူက community အရေးကြီးတယ်ဘယ်သူတွေကြားထဲမှာဘယ်လိုဘာပါဝင်တွဲလုပ်နေလဲပေါ့နော်အဲအဲ့ဟာအဲ့စီလင်းကအရေးကြီးလို့ညာနောက်တစ်ခုကကြတော့ငွေလှူတာကျွန်တော်သတိထားမိလို့သူကရောဒီမှာအင်အားဘလောက်ဆိုပြီးပြဖို့ခက်တယ်လူပနေရောက်ဆိုတာမျိုးလေအာအဲ့တော့ဒီ click ကကြတော့ဟိုအဲ့အင်အားပြလို့ရပါဘောနော
်အခုနောက်ပိုင်းမှာတော့ပုံမှန် click တဲ့သူအရေးတွက်ဟာစိတ်မကောင်းစွာပဲကြားဘက်ကိုရောက်လို့လာနေပါတယ်ဒီတွင်မှာလုံခြုံရေးတင်းကျပ်တာတွေ internet line ဖြတ်တောက်တာတွေလက်စမီပုံမှန်မရတာတွေနဲ့စောက်ဝင်နေရေးချက်တဲလာတာတွေကိုလည်းရင်ဆိုင်နေကြရတာပါဒါကြောင့်အခုတော့ပုံမှန်ကလစ်တဲ့သူ2000လောက်ပဲကျန်တော့တယ်လို့ကလစ်တဲ့ဖွဲ့တွေကတို့အတန်ကိုပြောပါတယ်။ကိုစင်စီကတော့သူဟာကလစ်တဲ့သူတွေကိုဆက်ပြီးကလစ်ဖို့အပိတ်တိုက်တွန်းသွားရမှာကသူ့ရဲ့တာဝန်လို့မှတ်ယူထားသူပါ။သူ့ရဲ့ website ကိုတခြားကလစ်တဲ့ website တွေနဲ့ချိတ်ဆက်ထားတာမျိုးတွေလည်းလုပ်ထားပါတယ်။သူဟာအခြားကလစ်တဲ့ဖွဲ့တွေရဲ့နာမည်တွေ link တွေနဲ့တော်လိုင်းရေးရဲ့ထူးခြားတဲ့အခြေအနေတွေကိုလည်းsocial media ကနေတဆင့်ထုတ်နှုတ်ပြောပြပေးလို့နေတာပါ။ဒီပညာပိုင်းဖန်တီးလာမှုတွေကမျိုးတော်လည်ရဲ့မှတ်သားတစ်ခုပါ။မျိုးသားညီညွတ်ရေးအစိုးရ NUG ဆိုရင်လည်းရမွေရှာတဲ့အနေနဲ့ online ကနေထီရောက်တာ၊ဝေဒိုက်စာချုပ်တွေရောင်းချတာ၊မြောက်ငယ်ရဲ့ရန်ကုန်ကအိမ်လိုစစ်တပ်ပိုင်းအစအုပ်တွေကိုလူလူစီဆုရှယ်ယာထုတ်ရောင်းတာစတာတွေကိုဤပညာအကူအညီနဲ့ပဲလှုပ်လာခဲ့ပါတယ်။ကိုနေပုံလကမြန်မာ ICT for Development Organization မီတိုရဲ့ပူပေါင်းတည်ထောင်သူဖြစ်ပြီးခုချိန်မှာတော့ NUG ရဲ့ပြောရေးဆိုခွင့်ရှိသူပါအခုလိုလူငယ်တွေကနည်းပညာကိုအသုံးချပြီးပါဝင်ထောက်ပံ့ပေးနေတာဟာတော်လန်ရေးအတွက်အင်မတန်အရေးပါတယ်လို့သူကဆိုပါတယ
် NUG အနေနဲ့လည်းနည်းလမ်းပေါင်းစုံတုံးပြီးတော့ဗန်းလမ်းကိုရှာဖွေဖို့ကြိုးစားနေတယ်လို့ဟိုဒီဒီပညာကိုကျွမ်းကျင်တဲ့လူငယ်တွေအနေနဲ့လည်းပေါ့နော်ဒီပညာကိုအသုံးပြုပြီးတော့တော်လိုင်းရေးအတွက်တက်တာဝင်ဝင်ရနေအောင်ကြိုးစားပေးကြတာဟာလေဒီတော်လိုင်းရေးအတွက်တော့အင်မတန်မှအရေးပါတဲ့အခန်းကဏ္ဍဖြစ်တယ်လို့ကျွန်တော်ပြောလိုပါတယ်ဗျာအော်ကျွန်တော်တို့တော်လိုင်းရေးအတွက်လည်းအားဖြစ်စေလို့တစ်ဖက်ကဒီအကြံဖတ်ဆေးအုပ်စုအတွက်လည်းဒါတို့မမျှော်လင့်ထားတဲ့ကိစ္စပေါ့နော်တို့ဘယ်လိုမှတားဆီးလို့မရတဲ့ကိစ္စဖြစ်နေတဲ့အတွက်ကြောင့်လို့ဒါဆေးအုပ်စုကိုစိတ်တပံဆိုင်ရာအထုံးနှံ့နိုင်တဲ့အရာတစ်ခုလို့လည်းဒါပြောနိုင်ပါတယ်
ဒီရင်ကမနုကလည်းလိုအန်ရည်တွေပဲရှိရှိစက်ကလစ်မယ်လို့ဆုံးဖြတ်ထားတဲ့ပုံမှန်ကလစ်နေချာသူတွေတဲကတယောက်ပါသူကတော့တခြားသူတွေကိုသူ့လိုပဲနိုင်တဲ့လောက်ကလစ်စီချင်တယ်လို့တိုက်တွန်းပြောဆိုသွားပါတယ
်ကလစ်တာကမမအပန်းတူဆိုရင်ပဲကိုတို့ကလစ်ပုတ်ခွေရနေတဲ့အချိန်မှာတော့ပုံပြီးတော့အဆိုင်စီချင်ပါရဲ့ရှင်ပါလို့လေဆိုတော့တကယ်တမ်းကိုနေတဲ့နေရာတာစပီးတန်ခံရပြီဆိုလို့ရှိရင်ပြေးရသွားရဖို့ပဲအဓိကဖြစ်လာတော့မှနေနော်အဲ့ဒါကြောင့်ဟိုကိုတက်နိုင်တော့ဥမာရတဲ့လောက်နေအစွမ်းကုန်ကလစ်စီချင်ပါလိမ့်ရှင
်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ့်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။တို့တန်ဝိုင်းတော်တွေတင်ဆက်ခဲ့တာပါဗျာ။အခုတော့ဆွေးနွေးကန်းတစ်ခုနဲ့ဆက်ပါမယ်။လူမျိုးတုံးတပ်ဖြတ်မှုတာစီရေးနိုင်ငံတကာသဘောတူစာချုပ်ကို1948ခုနှစ်ဒီဇင်ဘာ9ရက်မှာလက်မှတ်ထိုးခဲ့ကြလို့ကုဆိုရင်85နှစ်ပြည့်တော့ပါပြီလူမျိုးလုံးတပ်ဖြတ်မှုတွေမဖြစ်အောင်တားဆီးအေးအေးယူရမယ်ဆိုတဲ့အတိုင်းကျူးလွန်သူတွေကိုအေးအေးယူနိုင်ပါပြီလားစိန်ခေါ်မှုတွေကဘာတွေပါလဲဒီကြောင်းအရာတွေကိုဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာလူ့ခွင့်ရေးလှုပ်ရှားဆောင်ရွက်နေတဲ့မတ်ဝဝေနှစ်ကိုဥတ္တမောင်တန်းကမေးမြန်းပြီးတက်ဆက်ထားပါတယ်ခင်ဗျာ
ဒီဇင်ဘာလ9ရက်နေ့ဟာလူမျိုးတုံးသားဖြတ်မှုကာကွယ်ရေးနဲ့ပြည်တံခရီးနိုင်ငံတကာသဘောတူစာချုပ်85နှစ်မြောက်နေ့ဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ဟာလည်း85နှစ်မြောက်ကမ္ဘာလူခွင့်ရေးပညာစာရန်ကိုလက်မှတ်ထိုးခဲ့ကြတဲ့နေ့ဖြစ်ပါတယ်။ဒီအကြောင်းတွေကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့လူမျိုးတုံးသားဖြတ်မှုကိုအဓိကထားလေ့လာပြီးနောက်ထပ်မဟာပွဲတစ်ခုယူဖို့ကြိုးစားနေတဲ့လူခွင့်ရေးတက်ချွတ်လှူရှာသူမတ်ဝဝေနုဖြစ်ပါတယ်။မင်္ဂလာပါမတ်ဝဝေနုရေ
။မင်္ဂလာပါဆရာ။
ဟုတ်တယ်ဆိုတော့ဟိုပထမဦးဆုံးလူမျိုးတုံးသတ်ဖြတ်မှုကာကွယ်ရေးနဲ့ပြည်တံခရီးပေါ့နော်ဒီနိုင်ငံတကာသဘောတူညီချက်စာချုပ်ဖြစ်ပေါ်လာဖို့ကိုအကျဉ်းအောင်မဝင်လို့ရှင်းပြပေးပါလားခင်ဗျာ
ဒုတိယကမ္ဘာစစ်အတွင်းမှာဒီလိုမျိုးအနှိမ့်ထာယုံတွေအများကြီးဖြစ်ခဲ့တယ်လူမျိုးတုံးသတ်ဖြတ်မှုတွေဖြစ်ခဲ့တယ်ဆိုးရွားရရဆွေးမှုတွေအများကြီးဖြစ်ပေါ်ခဲ့တယ်ပေါ့နော်အထူးသဖြင့်ကျမတို့ဒီဂျာမနီမှာဒီနာစီဟစ်တလာဦးဆောင်တဲ့အစိုးရကနေပြီးတော့မှအာဒီဂျူးလူမျိုးတွေအဲလင်္ကာတန်းကိုတက်ဖြတ်ခဲ့တဲ့ကိစ္စပေါ့နော်အဲ့လိုကိစ္စရက်တွေအဲ့လိုဆိုးရွားတဲ့လူမျိုးတွေတက်ဖြတ်မှုတွေနောက်ပြီးတော့ mass atrocity လို့ခေါ်တဲ့ဆိုးရွားတဲ့ရာဇဝတ်မှုတွေကိုကျမတို့တားဆီးနိုင်ဖို့အတွက်ကိုဒီလိုနိုင်ငံဒုတိယကမ္ဘာစစ်အပြီးမှာကျော်ရုံနိုင်ငံကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကနေပြီးတော့စုပေါင်းပြီးတော့ဒီလူမျိုးတွေတက်ဖြတ်မှုကာကွယ်ရေးတာစီရေးဆိုင်ရာတိုင်းငံတကာသဘောတူစာချုပ်ကိုချုပ်ဆိုခဲ့တာဖြစ်ပါတယ်နိုင်ငံပေါင်း150ကျော်ကလက်မှတ်ထိုးအတည်ပြုခဲ့တာဖြစ်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ဒီလူမျိုးတွေတက်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ကကုလသမဂ္ဂရဲ့ပထမဦးဆုံးလူခွင့်ရေးနိုင်ငံတကာသဘောတူညီချက်လို့လည်းပြောလို့ရပါတယ်ဘာကြောင့်လဲဆိုတော့လူခွင့်ရေးညစာတိုင်းကနောက်တည့်ရက်ကြာမှလက်မှတ်ထိုးနိုင်လို့ပါဟု
တ်ပါတယ်မြန်မာနိုင်ငံကလည်းအဲကျမတို့လူခွင့်ရေးကြေညာစာတမ်းဆိုတာကတော့ဒါကြေညာစာတမ်းပေါ့နော်ဒါလူမျိုးတုံးတက်ဖြတ်မှုကိုကာကွယ်တာစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကတော့ဒါစာချုပ်ဖြစ်တဲ့နိုင်ငံတွေအနေနဲ့လိုက်နာရတဲ့စာချုပ်တစ်ခုဖြစ်တယ်ပေါ့နော်ဆိုတော့အဲ့စာချုပ်ကိုကျမတို့ဟိုမြန်မာနိုင်ငံကလည်းပထမဆုံးလက်မှတ်ထိုးတဲ့အထဲမှာပါဝင်ခဲ့ပါတယ်ဟုတ
်ဆိုတော့လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကလည်းကမ္ဘာမှာမကြခဏဆိုလို့ကျွန်တော်တို့ကြားရတယ်ဘလောက်ထိညာနေပြီလဲဒီဖြစ်ရအားလုံးမှာတွေ့ရတဲ့ဘုံတူညီချက်ကဘာပဲများဖြစ်ကြမလဲဗ
ျဟုတ်ကဲ့ပါဆိုတော့လူမျိုးတုံးတက်ဖြတ်မှုကတော့ကမ္ဘာပေါ်မှာကျွန်တော်တို့အများကြီးဖြစ်ပေါ်ခဲ့ပါတယ်အဲ့ဒီမှာမှထင်ရှားတဲ့တက်ဖြတ်မှုတွေကတော့အခုအဲကျွန်တော်တို့ဒီဂျာမနီမှာအကျူးတွေကိုတက်ဖြတ်ခဲ့တဲ့တက်ဖြတ်မှုတွေနောက်ရဝန္ဒါမှာဖြစ်ပေါ်ခဲ့တဲ့တက်ဖြတ်မှုတွေနောက်ယူဂိုစလာဗီးယားဘော့စနီးယားဘက်မှာဖြစ်ပေါ်ခဲ့တဲ့ဒီလူမျိုးတုံးတက်ဖြတ်မှုတွေနောက်ကြတော့ကမ္ဘောဒီးယားမှာချမ်မွတ်စလင်တွေနဲ့ဒီလူနည်းစုတွေကိုတက်ဖြတ်ခဲ့တဲ့ကိစ္စရက်တွေဆိုတော့အဲဟိုကျမတို့တီးကြဟိုကိစ္စတွေပေါ့ထားကြရင်ဒီလိုကျမတို့လူခွင့်ဟိုစိုးရတဲ့ရာဇဝမှုကျူးလွန်မှုအကြီးကြီးတဲ့မှာမှာတချို့အစိတ်ပိုင်းလေးတွေဟာလူမျိုးတုံးတစ်ဖက်မှုဖြစ်နေတဲ့ဟာမျိုးလေးတွေဓာမျိုးလေးတွေလည်းရှိအဲ့လိုဥပမာလေးလည်းတရကလေးလည်းရှိပါတယ်ဆိုတော့အဓိကတူညီရဲ့ဒီနေရာမှာတူညီရဲ့ကြံလက္ခဏာနဲ့သူ့ရဲ့လူမျိုးတုံးတက်ဖြတ်မှုဖြစ်မြောက်စေတဲ့ကျမတို့ elements တွေပေါ့နော်ကြံလက္ခဏာတွေကဘာတွေလဲဆိုလို့ရှိရင်တို့မျိုးလူမျိုးဘာသာနိုင်ငံသားစသဖြင့်ပေါ့နော်လူမျိုးလို့ပြောတဲ့အခါမှာကျမတို့ ethnicity race နှစ်ခုလုံးပါတယ်ပေါ့နော်ဒါလူတယောက်ရဲ့ဝိသေသနာဝိသေသ ลักษณะผิดตีหมู่ป่อเฉยแข็งပြီးတော့ကျွန်တော်တို့ညှင့်ပတ်နှိပ်ဆက်တာတွေတက်ဖြတ်တာတွေနောက်ပြီးတော့ကျွန်တော်တို့ဟိုကလေးတွေဟိုကလေးမွေးဖွားခွင့်တွေကိုကျွန်တော်တို့ဟိုပိတ်ပင်ပြီးတော့မှကလေးတွေခွဲထုတ်တာတွေစသဖြင့်ပေါ့နော်လူမျိုးပြမှုကြီးငါမှုရှိပါတယ်အဲ့ဒီပြမှုတွေကိုကျူးလွန်နေဆိုလို့ရှိရင်တော့အဲဒါလူမျိုးတုံးတက်ဖြတ်မှုလို့ပြောကြတာဖြစ်ပါတယ်ဒီနေရာမှာအရေးပါဆုံးကတ
ဒီလူမျိုးစုကိုတော့၎င်းဒီလူမျိုးစုထဲမှာပါဝင်တဲ့လူမျိုးအဓိစိတ်တပိုင်းကိုတော့၎င်းကျွန်တော်တို့ပြင်မှတ်ထားပြီးတော့ဟိုနှစ်ပတ်နှစ်ဆက်မှုခုနကျွလွန်မှုတွေတစ်ဖြတ်မှုတွေစသဖြင့်ကျွလွန်နေဆိုလို့ရှိရင်တော့ဒါဟာကျွန်တော်လူမျိုးတို့တစ်ဖြတ်မှုလို့ပြောလို့ရပါတယ်အဲ့မှာမှာသူရဲ့ crimes တွေကတော့မျိုးမျိုးရှိရပေါ့နော်ဒါတစ်ဖြတ်မှတာလူမျိုးတို့လူမျိုးတို့တစ်ဖြတ်မှုလို့
ကျွန်တော်စစ်တက်ကဒီလိုမျိုးလူမျိုးရုံးတက်ဖြတ်မှုတွေကိုဒီရိုဟင်ဂျာလူမျိုးတွေတွေမကပဲနဲ့တခြားလူမျိုးစုတွေအများကြီးဟိုပါလူမျိုးရုံးတက်ဖြတ်မှုတွေအများကြီးအဲလောက်ဆောင်ခဲ့တာဖြစ်ပါတယ်အဆင့်လာဒီဆက်စုနှစ်ပေါင်းများစွာပေါ့နော်ဆိုတော့ဒီနေရာမှာစစ်တက်ဒီဒါအဓိကတာဝန်ရှိဆုံးတော့
institution ဖြစ်တယ်လို့စစ်တက်တဲ့ကောင်းဆောင်နေသည့်တာဝန်ရှိဆုံးသောပုဂ္ဂိုလ်တွေဖြစ်တယ်ကျူးလွန်သူတွေဖြစ်တယ်ဆိုတော့ဒီလိုကျူးလွန်သူတွေဒီလိုကျူးလွန်တဲ့အဖွဲ့အစည်းကိုတော့ကျမတို့အဲဒီ ဒီသဘောတူစာချုပ်ပါဒီတာဝန်ဝတ္တရားတွေကိုပြန်လဲဖြည့်ဆည်းပေးဖို့တာဝန်ရှိသွားမှာဖြစ်တယ်ဆိုတော့ဒီလိုနှစ်ပိုင်းပေါ့နော်အဲဆိုတော့အဲ့နှစ်ပိုင်းကိုကျွန်တော်တို့ဘယ်လိုဖြည့်ရှင်းနိုင်တယ်လဲဆိုတော့အဓိကခုလောလောဆယ်
ICJ မှာရှိနေတဲ့ဒီကမ်ဘီယာကနေပြီးတော့ဆွဲဆိုထားတယ်ရမျိုးတို့တစ်ဖြတ်မှုဆိုင်ရာအမှုကနေပြီးတော့မှခုနနိုင်ငံအနေနဲ့တာဝန်ယူရမယ်လို့ဆောင်ချက်တွေကိုနောက်ဆုံးမှာဒီအမှုပြီးသွားတဲ့အခါကျလို့ရှင်ဆုံးဖြတ်ချက်ချရတဲ့အခါမှာပို့ရမှုတွေလည်းရှိလာနိုင်တယ်ပေါ့နော်တကယ်လို့ဒီစာချုပ်ပါတာဝန်ဝတ္တရားတွေကိုခုတည်းကလိုက်နာပြီးတော့ဆောင်ရွက်သွားတယ်နောက်ပြီးတော့ကျူးလွန်မှုတွ stay responsible ဒီလိုပြောတဲ့အခါမှာဗာလဲပါလာနိုင်လဲဆိုတော့ခုနကျူးလွန်သူတွေကိုကျမတို့ရစွေးကြောင်းရရေးယူဖို့အာဒီ order တွေပေါ့နော်အလုတ်ဆောင်ရမယ့်အပိုင်းတွေလဲသူတို့အမိန့်ချတဲ့အထက်မှာပါဝင်လာနိုင်တယ်အဲ့ညမှာဒီနိုင်ငံကနေပြီးတော့မှကျူးလွန်နေသူတွေကိုရစွေးကြောင်းရရေးယူနိုင်တယ်လို့ခုနနိုင်ငံတကာတရားရုံးတွေကိုလွှဲပေးပြီးတော့မှဒီလုံးလွှဲပေးနိုင်တဲ့ပုံတရမျိုးတွေကိုလည်းသူတို့အမိန့်ချမှတ်တဲ့ထဲမှာပါဝင်သွားမယ်လို့ထင်နေပေါ့နော်ဆိုတော့အဲ့လိုနီးလည်းနဲ့ကျမတို့ကဒီကျူးလွန်ခဲ့တဲ့ရာဇဝတ်သားတွေကိုအပြစ်ပေးအရေးယူလို့ရတယ်ဒါကတော့ဒီ ICJ process ကနေပြီးတော့ဒီကမ္ဘာတရားရုံး process ကနေပြီးတော့သွားနိုင်တဲ့လမ်းစဉ်ပေါ့နော
်ကျွန်တော်ထင်တယ်ပြီးခဲ့တဲ့လတုန်းကဖြစ်နေဒါ Netherlands တို့ UK တို့ပါဝင်ရတယ် ICJ ကိုထောက်ခံနေဆိုပြီးတော့နိုင်ငံ6နိုင်ငံပါလာတာတွေ့ရတယ်ဒီလိုနိုင်ငံ6နိုင်ငံပါလာတယ်ဆိုတဲ့သဘောကဘယ်လိုသဘောများလဲ
Okay, but Madame Dam, the Majamaru to a gown, a lacana pide, Pulos, a Julon, a Julu Muri, Kabaga, Long Long Gin, Nequa, Pumutabu, Nequa, Butaram, you hope who so rare how Joru, Pio Piataya, Yau de Bono. So Dilo, New Pound, and I rep Nangani Dema Solution, and a ye bar and Nangani bar a bono. So Kula the Magalun to me can see a quail winning in the Asa, Bani, Kajaro, Dajoru to Ayasia Pibar. So I see Jay Gani Bioma. ပိုပြီးဒီအမှုအကောင်လောက်လာပြီးတော့ဒီကနေ့တစ်ဆင့်ဒီကချလာမယ်ဆုံးဖြတ်ချက်တွေပေါ့အခြေခံပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့မှအICC ကိုရသွေးကြောင်းရပြစ်ပေးရေးယူဖို့ကျွန်တော်တို့လွှဲလို့ရတယ်လမ်းကြောင်းမျိုးတွေပေါ်လာနိုင်သလိုတစ်ချိန်တည်းမှာပဲလို့လို့ဆိုကျွန်တော်တို့ခေါ်နေရဲ့ကျွန်တော်တို့တိုက်တွန်းနေတဲ့တိုက်တွန်းချက်ကျွန်တော်တို့ရဲ့တောင်းဆိုချက်တွေဟာဆိုလို့ရှိရ
ကျွန်တော်တို့ကချက်ချင်းနဲ့ငင်ကွာအဖြစ်မရလို့စိတ်ပြတ်သွားတာမျိုးမဟုတ်ဘဲနဲ့ဆက်လက်ပြီးတော့တိုက်ပွဲဝင်သွားဖို့လိုတယ်လို့တော့ကျွန်မမြင်ပါတယ်ဟုတ်ကဲကျေးဇူးများကြီးတင်ပါတယ်မဝင်ဘူးဟုတ်ကဲ့ပါကျေးဇူးပါဆရာโอเคအခုဆွေးနွေးတော့ခဲ့တဲ့လူကတော့ဒီမျိုးဆုံးတစ်ဖက်မှုကိုအဓိကထားပြီးလေ့လာနေတဲ့လူခွေရဲ့တက်ကြွအောင်လုပ်ရှာသူမဝင်ဘူးဖြစ်ပါတယ်ကျွန်တော်
မသေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရှင
်။တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ဗျာ။အခုတော့အာရှနိုင်ငံရေးအစီအစဉ်နဲ့ပြန်လည်ဆက်တင်ပါမယ်ဗျာ။တရုတ်သမ္မတရှီကျင်းပင်ဟာရှေ့သတင်းပတ်တဲ့ဗီယက်နမ်နိုင်ငံကိုသွားပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပိုးလုံနိုင်အောင်ဆွေးနွေးဖို့ရှိပါတယ်။အင်ဒိုနီးရှားဟာလည်းဒေသတွင်းမှာစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာမယ့်အလားအလာတွေရှိနေပါတယ်။အာဆီယံလှည့်ကျဥက္ကဋ္ဌ၈နှစ်ဖြစ်လာမယ့်လာအိုနိုင်ငံအနေနဲ့နိုင်ငံတကာကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းနိုင်ပါမလား။ဒီကြောင်းရာတွေကိုစူးစိပြီးအာရှနိုင်ငံရေးမှာကိုစော်မိုးကျော်ကတင်ပြထားပါတယ်ညာ။
တရုတ်သမ္မတရှီကျင်းပင်ဟာလာမယ့်ဒီဇင်ဘာလ12ရက်နဲ့13ရက်နေ့တွေမှာဗီယက်နမ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးနှစ်နိုင်ငံကုန်သွယ်ရေးပူးပေါင်းဆောင်ရွက်ရေးတွေအပြင်ပင်လယ်ပြင်ပိုင်နဲ့အငင်းပွားမှုတွေကိုပါဆွေးနွေးဖို့ရှိတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟောင်ဝမ်ပင်ကဒီဇင်ဘာလ9ရက်နေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
此访期间，习近平总书记将分别同越共中央总书记阮。
怎么让习近平哈？越南怎么让博阿兵朝巴文高上的呢？对手嘛，批巴的。那南安十三姨嘛，那边超酷酷，第一个他孙女多嘛吧？南安姨、老娘姨，来对不帮上月姨，阿比超看姨，南安帮手别帮手玩的。Multilateralism 呢，本来办那个啥这个孙女嘛吧？第一个阿比多。ဖွံ့ဖြိုးဆဲနိုင်ငံတွေကိုခင့်မိအောင်အတူလက်တွဲလှုပ်ဆောင်ပြီးနှစ်နိုင်ငံပြည်သူတွေအကျိုးခံစားရစေဖို့ဖြစ်ပါတယ
်။ VN နဲ့တရုတ်နှစ်နိုင်ငံလုံးဟာနိုင်ငံရေးလွတ်လပ်ခွင့်မရှိတဲ့ကွန်မြူနစ်နိုင်ငံတွေဖြစ်ကြပါတယ်။လူ့အခွင့်အရေးနဲ့ပတ်သက်လို့လည်းဝေဖန်ခံရတာတွေရှိပါတယ်။ဒါပေမဲ့လည်းစီးပွားရေးဝတ်တော့ဈေးပွက်စီးပွားရေးစနစ်ကျဉ်းသုံးပါတယ်။2022-23နှစ်နိုင်ငံကုန်သွယ်မှုတန်ဖိုးဟာဒေါ်လာဘီလီယံ140ကျော်ရှိပါတယ်။ဗီယက်နမ်ဟာ1985ခုနှစ်ကစတင်ပြီး1989ခုနှစ်အတွင်းကမ္ဘောဒီးယားကနေဗီယက်နမ်တပ်တွေပြန်ရောက်ခဲ့ပြီးပဋိပက္ခအတွင်းကထွက်ခဲ့ပါတယ်။အဲ့ဒီကာလတွေကစတင်ပြီးစီးပွားရေးပြုပြင်ပြောင်းလဲမှုကိုလုပ်ခဲ့ပါတယ်။1994-95ခုနှစ်တွေမှာအမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးပြန်လည်ထူထောင်ခဲ့ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအာရုံစိုက်လှုပ်ဆောင်ခဲ့ပါတယ်။အခုကဗီယက်နမ်ဟာထိုင်းကိုကျော်တက်ပြီးအိန္ဒိယပြည်ရင်ကမ္ဘာပေါ်မှာဆန်ဒုတိယအများဆုံးတင်ပို့တဲ့နိုင်ငံဖြစ်လာပါတယ်။ GDP ပြည်တွင်းထုတ်လုပ်မှုတန်ဖိုးတိုးတက်မှုနှုန်း 5.8% နှုန်းနဲ့အရှိတအာရှအတွင်းအမြင့်ဆုံးနိုင်ငံဖြစ်လာပါတယ်။တရုတ်နဲ့ဆက်ဆံရေးမှာတော့1989ခုနှစ်ကနှစ်နိုင်ငံစစ်ဖြစ်ခဲ့ဘူးပါတယ်။တရုတ်တပ်တွေနဲ့ဆက်ပြတ်ကျော်ပြီးဗီယက်နမ်နဲ့အထိဝင်ရောက်ဖြစ်ပါတယ်။အခုကတောင်တရုတ်ပင်လယ်ပြင်ပိုင်တဲ့အတွင်းအငင်းပွားနေပြီးပြီးခဲ့တဲ့မတ်လတည်းတုန်းကတရုတ်ကမ်းခြေဆောင်တင်မောတွေဗီယက်နမ်ရေပိုင်နဲ့ထဲကိုဝင်ခဲ့တဲ့အတွက်ဆိုကဗီယက်နမ်ကတရုတ်ကိုကန့်ကွက်ခဲ့ပါတယ်။ဗီယက်နမ်ဟာတရုတ်နဲ့တင်ဆက်ဆံတာမဟုတ်ဘဲတစ်ဖက်မှာလည်းအမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုထူထောင်ထားပါတယ်။
တော်ဗန်ဂိုင်းတုံတုံဇိုဘိုက်ဒန်ဒါထိုင်းမှာထိုင်းနေသူက
ဗီယက်နမ်နဲ့အမေရိကန်နှစ်နိုင်ငံဆက်ဆံရေးကိုပြည်ဝတဲ့မဟာဗျူဟာမြောက်ဆက်ဆံရေးအဖြစ်တိုးမြင့်ဖို့သဘောတူခဲ့တယ်လို့ပြီးခဲ့တဲ့စက်တင်ဘာလတည်းတုန်းကသမ္မတဂျိုးဘိုက်ဒန်ဗီယက်နမ်ကိုလာရောက်စဉ်ကွန်မြူနတီပါတီအတွင်းမူငွေရင်ဖူချောင်းကတွေ့ဆုံအပြီးမှာပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှဒေသတွင်စီးပွားရေးနဲ့နိုင်ငံရေးမှာရှေ့တန်းရောက်လာနေတဲ့နိုင်ငံတစ်နိုင်ငံကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်။အင်ဒိုနီးရှားဟာ2023ခုနှစ်အတွင်းအာဆီယံဥက္ကဋ္ဌတာဝန်ယူခဲ့ပြီးတောင်တရုတ်ပင်လယ်ပြင်ကိစ္စ၊တရုတ်အမေရိကန်ဆက်ဆံရေး၊မြမပြဿနာစတဲ့ဒေသဆိုင်ရာနဲ့နိုင်ငံတကာကိစ္စတွေမှာမျှတတည်ငြိမ်စွာဆောင်ရွက်နိုင်ခဲ့တာကိုတွေ့ရပါတယ်။အင်ဒိုနီးရှားဟာ1998ခုနှစ်အာနာရှင်ဆူဟာတိုပြုတ်ကျခဲ့ပြီးကတည်းကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအစဉ်ချင်းလှုပ်ဆောင်နိုင်ခဲ့ပြီးနောက်ကျောင်းပြန်သွားတာမျိုးမရှိခဲ့ပါဘူးဆူစီလိုပန်ပန်းလိုဗိုလ်ချုပ်ကြီးတွေအရွက်ဝဲလဲပြီးတမရဖြစ်ခဲ့သလိုစစ်တပ်ကအာဏာသိမ်းတာလည်းမရှိခဲ့ပါဘူးအင်ဒိုနီးရှားဟာစက်မှုစီးပွားအင်အားကြီးနိုင်ငံ20 G20 ထဲမှာပါဝင်ပါတယ်တရုတ်အိန္ဒိယမက္ကဆီကိုဘရာဇီးလိုနဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်လာနေပြီးစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာမဲ့အလားအလာတွေရှိနေပါတယ်2023ခုနှစ်အတွင်းအင်ဒိုနီးရှားရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာ 1.4 ထရီလီယံရှိခဲ့ပြီးဖွံ့ဖြိုးဆဲနိုင်ငံတွေထဲမှာအိန္ဒိယ၊ဘရာဇီး၊မက္ကဆီကိုပြီးရင်စတုတ္ထအများဆုံးဖြစ်ပါတယ်အင်ဒိုနီးရှားရဲ့စီးပွားရေးဟာလာမဲ့2026ခုနှစ်မှာရုရှားကိုကျော်တက်ပြီးကမ္ဘာအဆင့်6အင်အားကြီးနိုင်ငံဖြစ်မယ်လို့ခန့်မှန်းထားပါတယ်ကမ္ဘာကြီးမှာဒီနှုန်းအတိုင်းမပြိုလဲပဲဆက်သွားခဲ့ရင်2050ခုနှစ်အရောက်မှာကမ္ဘာစီးပွားရေးအင်အားအကြီးဆုံးနံပါတ်1ဟာတရုတ်နိုင်ငံဖြစ်လာပြီးဒုတိယကအမေရိကာတတိယကအိန္ဒိယဖြစ်လာပြီးစတုတ္ထအင်အားအကြီးဆုံးကအင်ဒိုနီးရှားနိုင်ငံဖြစ်လာမယ်လို့နိုင်ငံတကာငွေကြေးအဖွဲ့တွေနဲ့စီးပွားရေးပညာရှင်တွေကခန့်မှန်းတွက်ချက်ထားပါတယ်ဒီလိုအချိန်ပါပဲလာမယ့်2024ခုနှစ်မှာအာဆီယံဥက္ကဋ္ဌနေရာကိုအင်ဒိုနီးရှားနိုင်ငံကနေကွန်မြူနစ်လာအိုနိုင်ငံကလွှဲပြောင်းရယူရမှာဖြစ်ပါတယ်။လာအိုနိုင်ငံဥက္ကဋ္ဌဖြစ်လာရင်ဒေတာရင်းမြန်မာနိုင်ငံပဋိပက္ခအပါအဝင်တင်းမာနေတဲ့တောင်တရုတ်ပင်လယ်ပြင်အရေး၊ထိုင်ဝမ်အရေး၊တရုတ်အမေရိကန်ဆက်ဆံရေးစတဲ့ကိစ္စရပ်တွေကိုကောင်းစွာဆောင်ရွက်နိုင်ပါမလားလို့တန်တပန်နဲ့လေးလာသူတွေကစိုးရိမ်နေပါတယ်။လာအိုနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးဟာတရုတ်နဲ့ဗီယက်နမ်ရဲ့လောင်းရိပ်မိနေတယ်လို့တချို့ကမြင်ပါတယ်တရုတ်ဟာလာအိုနိုင်ငံကိုယထာလန်းနေဖောက်လုပ်ထားပြီး73ဘီလီယံကျော်ဘူးရင်းနှီးမြှုပ်နှံထားပါတယ်ဒါပေမဲ့လည်းလာအိုဟာအရှိတောင်အရှအတွင်း GDP တိုးနှုန်း 3.9% နဲ့ထိုင်းကိုကျော်တက်သွားပါတယ်စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံကတော့ GDP တိုးနှုန်း 2.8% နဲ့အာဆီယံဒေသတွင်းမှာအောက်ဆုံးမှာကျန်နေခဲ့ပါတယ်အခက်အခဲနဲ့စိန်ခေါ်မှုတွေရှိတဲ့ကြားထဲကပဲအာရှဒေသအတွင်းတိုးတက်မှုတွေကိုလည်းတွေ့နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာပြန်ပြလိုက်ရမယ
်ကုဇော်မူကျော်တင်ပြခဲ့တာပါဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးလို့ရဆိုရင် burmese.voanews.com ကိုရေးသားပေးပို့လိုက်ပါတယ်ဒါမို့ VOA ရဲ့ Facebook Messenger ကနေလည်းပြေပို့နိုင်ပါတယ်ဗျာ။သောတာရှင်တွေစီကပြေပို့ချက်တွေရေးသားချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ခုဆက်ပြီး layer စီးပွားသတင်းတွေကိုကြည့်အောင်ပါ။ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစုပဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုရပ်တန့်နေတယ်ဆိုတဲ့သတင်းနဲ့စတင်ပါမယ်။ပြည်ပြည်နယ်ကော့ကရိတ်တန်ငန်းညီနောင်နဲ့မြောက်ရီမြို့နယ်တို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့် ထိုင်းမှာနေဆက်ကုန်သွယ်မှုရပ်တန့်နေတာတပတ်ခန့်ရှိနေပြီလို့ဒေသခံကုန်သွယ်တွေကပြောပါရယ
်ဘယ်လာကြရလဲမသိဘူ
းရောက်ဒီကော်ပိုရိတ်အာရှလမ်းမင်းဖြတ်တမ်းမရတာကြောင့်ကုန်သွယ်ရေးဆောင်ကိုကုန်ကားတွေရောက်မလာတဲ့အတွက်ထိုင်းဘက်ကိုတင်ပို့မဲ့ကုန်မရှိသလိုအခုရပိုင်းထိုင်းဘက်ကနေကုန်ပစ္စည်းတင်သွင်းမှုလည်းမရှိတော့တဲ့အခြေအနေဖြစ်ပါရယ်ဒါအပြင်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့ဒီဇင်ဘာလ၁ရက်နေ့ကမြောက်ရီကုံသွယ်ရေးဆောင်ကိုဒရုန်းပုံးနဲ့တိုက်ခိုက်ခဲ့တာကြောင့်ကုံသွယ်ရေးဆောင်ဝန်ထမ်းတွေလည်းမရှိကြတော့ဘူးလို့မြောက်ရီမြို့ကန်တူကပြောပါရယ်မြောက်ရီအာရှလမ်းပိတ်လို့ထုကော့ကိုလမ်းဘက်ကနေမြောက်ရီမြို့ကိုသွားဖို့ကြိုးစားတဲ့ကုံကားတချို့ရှိပေမဲ့လမ်းပိတ်လုံးလုံးစိတ်ချရမှုမရှိဘူးလို့ဆိုပါရယ်ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းလမ်းမှာပိတ်မိနေတဲ့ကုံကားတချို့အပေါ်ကိုလက်နက်ကြီးကြီးကြားရလို့မိလောင်ခဲ့ရတဲ့ကုံကားတွေလည်းရှိခဲ့ပါရယ်ရှမ်းပြည်နယ်မြောက်ပိုင်း10 20ကုန်ဆစ်စင်ရေခရဲနဲ့အတူဒီဇင်ဘာလ1ရက်နေ့ကကော့ဂရိတ်မြို့ကနေစတင်ခဲ့တဲ့ကရင်ပြည်နယ်အတွင်းကတကြော့ပြန်တိုက်ပွဲတွေဟာဒီဇင်ဘာလ6ရက်နေ့ထိပြင်းထန်နေပြီးမြောက်ရီမြို့ကိုသွားလာလို့မရသေးတဲ့အခြေအနေမှာရှိနေတယ်လို့ဒေသခံတွေကပြောဆိုထားပါတယ
်ဆန်ပြင်းပတင်ပို့ခွင့်လိုင်စင်ထုတ်ပြန်မှုနဲ့ပတ်သက်လို့ထိရှုံးမှုတွေပြုလုပ်လာပါတယ်ပြင်ပဆန်တင်ဖို့ကိုရှော့ထားလို့သူတွေအနေနဲ့ဒီဇင်ဘာကစလို့တုံလောက်ထားတဲ့ဆန်အဲ့အရေးတွေဟာပို့ကုန်လိုက်စပမနာရဲ့90ရာခိုင်နှုန်းခန့်အဆင့်တင်ရှိနေတယ်ဆိုရင်ပို့ကုန်လိုက်စခွေပြူသွားမယ်လို့မြန်မာနိုင်ငံဆန်စပါအတင်းချုပ် MRF ကထုတ်ပြန်ထားပါတယ်။အရင်ကတော့ပြင်ပကိုတင်ဖို့ကိုတင်ပြထားတယ်ဆန်နဲ့စကွဲပို့ကုန်လိုက်စပမနာရဲ့တရားရခိုင်နှုန်းအတိုင်းကုန်ပစ္စည်းတုံလောက်ထားမှုရှိမှသာပို့ကုန်လိုက်စထုတ်ပေးတာဖြစ်ပါတယ်။တိစားလုံငယ်ရှင်တွေဖွဖြိုလာစီရဲ့အတွက်ရည်ရွယ်ပြီးတန်ရ60နဲ့အောင်ပို့ကုန်လိုက်စီလျှောက်ထားသူတွေကိုတော့စစ်ဆေးတော့မှမဟုတ်ဘူးလို့ဆန်စမအတင်းချုပ်ကဆိုပါတယ်လက်တော်မှာရှမ်းပြည်နယ်မြောက်ပိုင်းပါဝင်ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်နဲ့ဘင်္ဂလားဒေ့ရှ်ကို20ကနေဆန်တင်ပို့မှုရပ်တန့်နေပါတယ်ပြည်ရင်ကြောင်တင်ပို့မှုကတော့အရင်လတွေကထက်တိတိတသားမြင့်တက်နေပြီးပြီးခဲ့တဲ့နိုဝင်ဘာအတွင်းကဆန်တန်ချိန်သိမ်းနီးပါးတင်ပို့နိုင်ခဲ့တယ်လို့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါတယ
်လမ်းကြီးနဲ့စစ်စေးချိန်ကြာမြင့်မှုကြောင့်အသီးတွေပျက်စီးလို့ဖရဲတကွာတင်ပို့သူတွေအရှုံးနဲ့ရင်ဆိုင်နေရပါတယ်မြမရွှေသခွားမွေးနဲ့ဖရဲသီးကိုရှမ်းပြည်နယ်အစီပိုင်းမိုင်းလာတာလော့ခိတ်ကနေတင်ပို့ရမှာဈေးကောင်းရရှိနေပေမဲ့လန်ကီကြာမြင့်မှုနဲ့တရုတ်ဘက်ကစစ်ဆေးချိန်ကြာမြင့်မှုတွေကြောင့်အသီးပျက်စီးပြီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့ကုန်တယ်တွေကပြောပါရယ်မန္တလေးကနေကျိုင်းတုံအထိကိုလန်ကီက900လောက်ကြာမြင့်ပြီးကျိုင်းတုံကနေတာလော့အသီးအောင်းဝင်းကိုရောက်ရှိဖို့နောက်ထပ်900လောက်ဆောင်ဆိုင်နေရတာဖြစ်ပါတယ်ဒါကြောင့်မိုင်းလာကနေဖရဲတစ်ခွားတင်ပို့မဲ့ကုန်ကားတွေတောင်သူတွေအနေနဲ့အရေးသေးကောင်းပြီးအထားသူခံနိုင်မဲ့အသီးတွေကိုပဲရွေးချယ်တင်ပို့ကြဖို့မူဆယ်တရားငါးမှရှိခွာညိုတတိပွဲရုံပိုင်ရှင်ဦးဆိုင်ခမောင်ကအကြံပြုထားပါတယ
်အသီးကတော့ဒီမိုင်းလာကနေတရုတ်ကိုဝင်သွားတဲ့အချိန်မှာလေတရုတ်စိတ်ဆေးမှုအပိုင်းမှာကြန့်ကြတယ်9ရက်လောက်ကြာတယ်9ရက်လောက်ကြာအင်းနဲ့မြန်မာလောအောင်တော့ဒါတော့အေးတွေးရှိတဲ့အဒီအထဒုက္ခနိုင်တဲ့ဒီဒီတွေပဲသင်္ခါကောင်းတာပေါ့နော်။ဘာပေါ်ကယောဂရှိပြီးသားရပြီးသားအပင်နာမတောင်းတော့တဲ့ဟိုဟာဖေးဒီတခွာဒီတွေမသင်္ခါကောင်းတော့။ဒီနဲ့နီးစနစ်တွေရလဲသိရပေါ့နော
်။တရုတ်ဘက်ကဖေးတခွာတင်ဖို့တဲ့မန္တလေးကျိုင်းတုံမိုင်းလာလမ်းကြောင်းအတွက်တေယူစိတ်730လောက်ရှိပြီးကျိုင်းတုံမြို့မှာပို့ကုန်ဂျူတီဆောင်တာပိုးမွားကင်းစင်ကြောင့်ထောက်ခံချက်ယူတာဖောင်ရင်းအချက်လက်ပြုလုပ်တာတွေအတွက်ချက်၁၀သိန်းလောက်ထပ်မံကုန်ကြမှာဖြစ်ပါတယ်။မိုင်းလာမြို့ကိုရောက်ရင်တော့မိုင်းလာထူးဒေသ၄ရဲ့ကုန်သွယ်ရေးတမတ်ချက်အတိုင်းအခွန်တစ်ဝက်ကိုရွှေငွေနဲ့ပေးဆောင်ရမှာဖြစ်ပြီးမြန်မာငွေနဲ့ဆို22သိန်းလောက်ကျတဲ့တယ်လို့ဆိုပါတယ်။တရုတ်ပြည်ပချံတာလော့အယောင်းကွင်းမှာတော့တွင်းကုန်ဂျူတီကာဝင်ခွင့်လက်မှတ်အစားတို့ရင်မောင်းကရောင်းခွင့်အထွေထွေကြီးရင်းရနာကစားတဲ့ဇရိတ်တွေကိုတရုတ်ရန်ငွေနဲ့ပေးသိမ်းရပြီးမြန်မာငွေနဲ့ဆိုရင်35သိန်းကျပ်ဝန်းကျင်ကုန်ကြမှုရှိတယ်လို့ပြောပါတယ်။ဒါကြောင့်မန္တလေးကနေမိုင်းလာအထိရှေ့တကွာတည်ယူပို့ဆောင်ရေးကုန်ကြဇရိတ်ကငွေကျပ်136သိန်းကျော်ရှိပြီးဖရဲကတော့အခွန်10သိန်းတက်တာလို့126သိန်းလောက်ကုန်ကြမှာဖြစ်ပါတယ်
။ရှေ့တကွာတည်ယူရက်ကို5သိန်း6သိန်းပဲရှိပါတယ်ခုအိမ်မများတယ်ကျောင်းအားမရှိပါဘူးဒီတွင်းမှာလက်လေတလုံးတလေးဝယ်လာတာပဲရှိရဲ့တကယ်တမ်းတိုင်မှာတော့တွင်းရင်တလုံးကိုတစ်ထောင်တော့မလွယ်ဘူးဖရဲတွေကဆက်ပေါက်မရှိပါဘူးဒီတွင်းရောင်းဆိုတာအကုန်လုံးဥမာအဲ့ဒီတွင်းရောင်းဖို့ရန်ကုန်ကိုပို့လိုက်ရန်ကုန်မှာတနေ့နဲ့3စီးပဲကျောင်းအားရှိမယ် တကယ်တော့ဝါမှာတကယ်အထွက်နေတာဒီနေ့ကိုအစီဟွာပေါ့90 80လောက်ထွက်နေတာလीနော်ပြီးတော့30ကျတာဘုအော်ဒါမှာဒီကားဆိုတော့
လက်ရှိတရုတ်ပြည်ဘက်မှာဖရဲတိတကီလိုကို3ယွမ်ကနေ5ယွမ်အထိပေါက်သေးရှိပြီးထိုင်ဝမ်ဖရဲကတကီလိုကို6ယွမ်အထိဈေးရရှိနေပါတယ်ရှိသခွားမွေးကတော့တကီလိုကို3ယွမ်ကနေ6ယွမ်အထိပေါက်ဈေးရရှိနေပါတယ်ပုတ်သွင်းပျက်စီးတဲ့အသီးတွေကိုတရုတ်ဘက်မှာစွန့်ပြစ်မှဆိုရင်အခွန်အနေနဲ့တရံကိုတရုတ်ယွမ်ငွေ100လောက်ထပ်မံပေးချေရတာကြောင့်ပယ်သီးများရင်မြန်မာငွေတင်းချီပြီးထပ်မံကုန်ကြမှုရှိနိုင်တယ်လို့ဖရဲသခွားကုန်တယ်တွေကပြောဆိုကြပါတယ်
အခုစပီးနိုဝင်ဘာ29ရက်ကနေဒီဇင်ဘာ6ရက်နေ့ထိဈေးခွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထုတ်ကုန်ဘီနဲ့ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။မက်ပေဈေးက29သိန်းကျော်ထိပြင်းပြသလာပါတယ်။ပြီးခဲ့တဲ့ဘက်ကမက်ပေ FEG အမျိုးအစားသတန်းကို28သိန်း800ကျပ်ထိတာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။အခုတစ်ပတ်ဒီဇင်ဘာ6ရက်နေ့မှာတော့တန်ကို29သိန်း4100ကျပ်အထိပြန်ရောက်ရှိလာပြီးတစ်ပတ်အတွင်းသိန်း6000ကျော်ထိမြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယဘက်မှာဆောင်းမက်ပဲစိုက်ရီကရွာချခဲ့တာကြောင့်မြမမက်ပဲဈေးနှုန်းကအသက်ဘက်မှာပဲဆက်ရှိနိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ
်။ပြည်တွင်းသုံးစွဲမှုများတဲ့ကလဲဘဲကတော့ဈေးကွက်အတွင်းလက်ကျန်နေပါနေတယ်လို့လုပ်ငန်းသုံးသမားနဲ့ပြန်လဲစိုက်ပျိုးမဲ့မြို့သမားတွေအဝယ်ရှိနေလို့ဈေးမြင့်တက်လာတယ်လို့ကုန်သည်တွေကပြောပါရယ်။ရန်ကုန်ဈေးကွက်မှာကလဲပဲလုံးဖြူရိုးရိုးကတပိတ်တာကို4500ကနေ4585ကျပ်ကလဲပဲလုံးဖြူအကြီးက4665ကျပ်ကနေ4950ကျပ်လောက်ဈေးရှိပြီးတပတ်အတွင်း85ကျပ်လောက်ဈေးမြင့်တက်လာပါရယ်။မန္တလေးဈေးကွက်မှာတော့ကလဲပဲဖြူကြီးဘီတူးက56.25ပိတ်တာဝင်တစ်အိတ်ကို23000ကျပ်ကလဲပဲဖြူကြည့်ဘီ7က28,900ကျပ်ပေါက်ဈေးရှိပြီး2000ကျပ်စီဈေးတက်လာပါတယ်။ကလဲပဲ929ကတော့26,000ကျပ်ဈေးတန်းမှာရှိပြီး2000ကျပ်ကလဲပဲထိုင်ဝမ်ကတော့25,600ကျပ်ပေါက်ဈေးမှာရှိပြီး3000ကျပ်အသီးသီးဈေးတက်လာပါတယ
်။ရန်ကုန်မြို့နော်ဈေးကွက်မှာတရုတ်အာလူဈေးတွေကအနည်းငယ်ကျဆင်းသွားတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့ဘက်ကတော့တရုတ်ဘက်ကဝင်နေခဲ့တဲ့အတွက်အာလူသပိတ်တာကို3,100ကနေ3,300ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးမယ်ဒီဇင်ဘာ9ရက်နေ့မှာတော့တပိတ်တာကို2,800ကျပ်ထိဈေးပြန်ကျဆင်းသွားတာဖြစ်ပါတယ်ရှမ်းပြည်နယ်မှာအာလူဝင်ပုံမှန်ရှိနေပြီးအောင်ပန်းဈေးကွက်မှာတော့တပိတ်တာကိုအမျိုးသားလိုက်800ကနေ3,800ကျပ်ကြားပေါက်ဈေးရှိနေပါတယ်အခုသင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် Farmers Time Media ကဝိုင်းတော်သားတွေတင်ဆက်ခဲ့တာပါဗျာအခုအစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေကို bamis.voanews.com နဲ့ voa bamis facebook youtube စာမျက်နှာတွေမှာအချိန်မရပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်လှည့်ကြပါပြီ။ကမ္ဘာပူနွေးမှုလျှော့ချရေးဝိုင်းဝန်းကြိုးပမ်းနေကြတဲ့ကြားကအပူချိန်တွေစက်တိုက်မြင့်တက်လာတဲ့အတွက်သဘာဝဘေးဒဏ်တွေနဲ့ဆက်လိုက်ခါဖူလုံရေးမှာရင်ဆိုင်ရမဲ့ချိန်ချောက်မှုတွေကိုသိပ္ပံပညာရှင်တွေကထပ်လောင်းသတိပေးထားပါတယ်။ရာသီဥတုဖောက်ပြန်မှုလျှော့ချရေးအစိုးရရဲ့မူဝါဒတွေမှာထင်ရှားတဲ့အပြောင်းအလဲတွေဖြစ်မလာရင်တော့ထိခိုက်ပျက်စီးမှုတွေကြီးမားပြီးလူသန်းပေါင်းများစွာအသက်ဆုံးရှုံးရလိမ့်မယ်လို့လည်းထောက်ပြပါရယ်ဥတုရာသီနဲ့နာဂတ်ကဘာစီမှာနန်းလောင်ကတင်ဆက်ထားပါရယ်ခင်ဗျာ
လူသားစုတစ်ရက်လုံးကိုချင်းချောက်လာနေတဲ့ဆိုးဝါးလာတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဘေးအန္တရာယ်ကိုသိပ္ပံပညာရှင်ပေါင်း200ကျော်လို့စူးစီးတင်ပြလိုက်ကြပါရယ်ဥတုရာသီညှိလက္ခဏာ COP28 မှာတင်သွင်းခဲ့တဲ့ tipping point ဆိုတဲ့အစီအစဉ်ခါစားမှာတော့ကမ္ဘာကြီးပူနွေးလာတဲ့အတွက်သဏ္ဍာန်ကျောက်တန်းစနစ်တွေပြည့်စည်နေရပြီးရေခွဲလွှာတွေအချိန်နဲ့အရေးပေါ်ကျလာနေတဲ့အကျိုးဆက်တွေကိုမိမောင်းထိုးပြထားပါတယ်။ဆန္ဒညှိခါထုတ်လုပ်မှုနဲ့မြို့တွေရွာတွေကိုပါထိခိုက်လာစေတဲ့အထိရာသီဥတုဖောက်ပြန်ပြောင်းလဲမှုလျှော့ချနိုင်ရေးအစိုးရဘက်ကမူဝါဒတွေမမှန်ကန်ကန်ချမှတ်နိုင်အောင်အခုလိုတင်ပြနေကြတာပါ
။ Right now even at 1.2 degrees centigrade of global warming we're running a significant risk of some fast tipping points
ဘာပူနေမှု 1.2 degree centigrade ရောက်လာတဲ့အချိန်မှာတော့လူသား500တို့ရဲ့စောင့်ဝင်နေရတဲ့မိခိုနေရတဲ့တန်တားကြောက်တန်းတွေဖြစ်စီနေရပါပြီ။မြောက်အတ္တလန္တိတ်သမုဒ္ဒရာဘက်မှာလည်းအပြောင်းအလဲတွေကြီးကြီးမားမားပေါ်ပေါက်နေတဲ့အတွက်ဆယ်စုနှစ်တခုအတွင်းဗြိတိန်နဲ့အနောက်ယောပကအထူးကသီးနှံထုတ်လုပ်မှုကျဆင်းသွားမယ့်အနေအထားကိုရောက်နေပါပြီ။အမေရိကတိုက်အရှေ့မြောက်ပင်လယ်ကာယိုရာတဝိုက်ပင်လယ်ရင်မြစ်ပြင်တွေမြင့်တက်လာပြီးဆန္ဒအိခါနဲ့တောက်တုံးရေရဖို့အချက်တဲပြီးပုံပုံဆိုးဝါးလာမဲ့သဘောဖြစ်ပါတယ်
။ထ
ထောင်ရှိရာငါးဆယ်နဲ့ထောင်ကိုရာခုနှစ်ကြားဆက်မှုခေဥကာလကရှိခဲ့တဲ့ကမ္ဘာအပူချိန်ထဲတည်တရမငါဒီဂရီဆယ်လ်စီယပ်ကျော်မသွားရေးနှစ်ထောင်ဆန်ငါခုနှစ်ကလေးကနိုင်ငံဆောင်လက်မှတ်ရေးထိုးဆောင်ရွက်လာပေမဲ့လက်ရှိကမ္ဘာအပူချိန်ကတော့တည်တရမနဲ့ဒီဂရီကိုကျော်လွန်ရောက်ရှိသွားပါပြီ ချောက်မီတွေတက်စီဒီဇယ်စီတို့လိုရုပ်ကျွင်းလုံစာထုတ်ယူမှုတွေနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းတွေထုတ်လွှင့်မှုကိုအချိန်အဟုန်နဲ့လျှော့ချမပြတ်နိုင်ရင်တော့ကမ္ဘာပုံနွေးမှုပုံမမြင့်တက်လာရတာကလူသန်းပေါင်းများစွာတို့ရဲ့အနာဂတ်တွေထိခိုက်စေလိမ့်မယ်လို့လည်းဆိုထားပါတယ်။ဒီကမ္ဘာလုံးကိုတည်ရောက်မဲ့သဘာဝပုံစံဆိုင်ရာအဖြစ်ပြတ်တွေကိုလည်းပညာရှင်တွေစီရင်ပြုစုထားပါတယ်။ ခုတိုင်းနာရတဲ့ဥစုဆက်လက်ပြောင်းလဲနေမယ်ဆိုရင်တော့အာဖရိကတိုက်ဖက်ကလူတန်းတဲ့ချီမိခိုနေကြတဲ့မုတ်တုံလေးစီကျောင်းတွေမှာပါအပြောင်းလဲတွေဖြစ်လာနိုင်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ပေးကြီးပေါ်ပေါက်လာလိမ့်မယ်လို့လည်းထောက်ပြထားပါတယ်။ရှီခဲလွာရဲ့အရှိန်နဲ့အရေးပြောစင်လာတဲ့အတွက်ပြည်လဲရေးမြင့်တက်လာမှာကိုတော့ရက်သန်သွားအောင်လုပ်ဖို့တိတ်ကိုနှောက်ကြသွားပြီလို့လည်းပြ မှုနှေးသွအောင်လုပ်နိုင်ပါတယ်လို့လည်းပြောပါတယ
် Why action is imperative now to
ဒါကြောင့်အမှုတိုင်း 1.5 degree centigrade ထိတက်မသွားအောင်အခုချက်ချင်းကြိုးစားဆောင်ရွက်ရမှာလိမ့်မယ်ဒီလိုမှမဟုတ်ဘူးရင်တော့ကြီးမားတဲ့အကျိုးဆက်တွေကိုစပြီးတွေ့မြင်ရတော့မှာပါအခုချက်ချင်းမဟုတ်ရင်တောင်းဒါမဲ့ဆယ်စုနှစ်တွင်ဖြစ်လာတိုင်းဆရာရှိပါတယ်အဒီတဲကတချို့ဖြစ်ရတွေကိုရှောင်ရှားနိုင်အောင်ကျွန်တော်တို့အများကြီးဆောင်ရွက်နိုင်တဲ့ဆိုပေမဲ့တချို့ဖြစ်ရပြီးတော့ရှောင်ရွက်လို့ရမှာမဟုတ်တော့ပါဘူး။အဒီတို့ဖြစ်ရတွေကိုရင်ဆိုင်ဖို့ချိုးတင်ပြင်ဆင်မှုတွေတော့လုပ်ထားပါလိမ့်မယ်
။အာရဗ်စပေါ်များပြည်ထောင်စု UAE မှာကျင်းပတဲ့ COP28 ညီလာခံမှာနောက်ထပ်အသင်းပြခဲ့တာကတော့ The Global Carbon Budget ကမ္ဘာကမ္ဘာနိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုဆိုင်ရာအစီရင်ခံစာပါ။2023ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းထုတ်လုပ်ခဲ့တဲ့ကာဗွန်တန်ငွေဟာတန်ချိန်38ဘီလီယံအထိဆန်ချိန်တင်ရောက်ရှိခဲ့ပြီးနှစ်ကုန်ပိုင်းအထိဆိုရင်တော့တန်ချိန်ပေါင်း47ဘီလီယံအထိရှိလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။အဲ့ဒီဖလုံအိမ်တန်ငွေတွေကသဘာဝပတ်ဝန်းကျင်ကိုထိခိုက်လာအောင်မှဖြစ်ပါတယ
်။ We're not making deep enough and broad enough cuts.In global carbon emissions
ရာသီဥတုပြောင်းလဲမှုလျှော့ချနိုင်အောင်တစ်ကမ္ဘာလုံးကာဗွန်ထုတ်လွှတ်မှုကိုလုံလုံလောက်လောက်ဖြတ်တောက်တာမျိုးမလုပ်ကြသေးပါဘူး။တစ်နှစ်ထက်တစ်နှစ်ဓာတ်ငွေထုတ်လွှတ်မှုတိုးလာနေတဲ့အတွက်ရာသီဥတုကတော့ပြောင်းလဲလာနေတာပါ။ကာဗွန်ထုတ်လွှတ်မှုကိုလုံးဝမလျှော့ချနိုင်သေးသမျှကမ္ဘာကတော့ဆက်ပြီးတော့ပူနွေးနေဦးမှာပါ။တိုးတက်မှုတချို့ရှိတယ်ဆိုပေမဲ့လည်းတိတာထင်ရှားတဲ့တိုးတက်မှုတော့မဟုတ်သေးပါဘူး။
တီတော်ရီပြုံးနေရကကာဗွန်နှံ့ငွေအများဆုံးထွက်နေတဲ့နိုင်ငံတွေကတော့ဘရာဇီးအင်ဒိုနီးရှားနဲ့ကွန်ဂိုနိုင်ငံတို့ပါတစ်ချိန်တည်းမှာပဲပြန်ပြည့်မြဲစွာရင်ထုတ်ယူမှုတွေကတော့ဒိုးလာပါတယ်အထူးသဖြင့်ဥရောပတိုင်းပြည်တွေအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့မှာတော့အားရစရာကောင်းပါတယ်တချို့နိုင်ငံတွေမှာတီတော်ရီပြန်ဆိုင်နေကြတယ်ဆိုပေမဲ့လည်းထင်သလောက်တော့မြန်ဆန်မှုမရှိသေးဘူးလို့လည်းဆိုပါတယ်နိုင်ငံစီးပွားတိုးတက်မှုကိုမထီခိုက်စေဘဲဖလုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချနေကြတဲ့နိုင်ငံတွေကိုကျွမ်းကျင်သူတွေကဥပမာပေးပါတယ
် Emissions are still growing quite a lot in Southeast Asia, India, China this year but
အရှေ့တောင်အာရှ၊အိန္ဒိယ၊တရုတ်တို့မှာဒီနှစ်အတွင်းကာဗွန်တန်းငွေထုတ်လုပ်မှုအတော်များနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာကိုဗစ်ကပ်ရောဂါခရက်ကနေပြန်ပြီးတော့နှလန်ထူလာပါပြီ။2022ခုနှစ်အထိတရုတ်နိုင်ငံရဲ့စီးပွားရေးကကျင်းတဲ့ချက်ထဲရောက်နေခဲ့ရတာပါ။ဒါကြောင့်2023ခုနှစ်သူ့ရဲ့စီးပွားရေးပြန်ပြီးတော့အကောင်လာတဲ့အတွက်ကာဗွန်ထုတ်လုပ်မှုလည်းတိုးလာပါတယ်။အိန္ဒိယနိုင်ငံမှာကြတော့ပြန်ပြည့်မြဲစွမ်းအင်ဂန္ဓာအလင်းမြန်ကြီးထွားလာတယ်ဆိုပေမဲ့ဖွံ့ဖြိုးတိုးတက်မှုတိတ်ပြီးတော့မြန်တဲ့အတွက်စွမ်းအင်လိုအပ်ချက်ကလည်းတိတ်ပြီးတော့များနေတာပါ။ဒါကြောင့်ရုပ်ကျွင်းလောင်စာဆီကနေကာဗွန်တွေဆက်ပြီးတော့ထွက်လာနေတာဖြစ်ပါတယ်ရှင်။
မတန်းသင်ခဲ့တဲ့များအပူဆုံးနှစ်ဖြစ်ခဲ့တဲ့2023ခုနှစ်အတွင်းဆိုးဝါးပြင်းထန်လာတဲ့တောမင်းကြီးတွေလောင်ကျွမ်းမှုကြောင့်ဖလုံအိမ်တန်းငွေတွေအကြီးကျယ်ထွက်လာခဲ့တာပါ။အဲ့ဒီလိုသဘာဝဘေးဒဏ်တွေဆိုးသက်ဆိုးမလာအောင်သဘာဝပတ်ဝန်းကျင်ပြောင်းလဲမှုထိန်းချုပ်နိုင်ရေးကမ္ဘာနိုင်ငံဆောင်ကသိပ္ပံပညာရှင်တွေအခုလိုကွင်းစင်သုတေသနပြုပြီးတော့နိုင်ငံကောင်းဆောင်တွေကိုအစီရင်ခံစာတွေထုတ်ပြန်သတိပေးနေကြတာလည်းဖြစ်ပါတယ်။ကျွန်မနှလုံးပါ
နန်းလောင်တက်ဆက်ခဲ့တာပါဗျာ VOE ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံတန်ကြားအစီအစဉ်တွေရေဒီယိုအသံလွှင့်အစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voenews.com ရဲ့ပင်မစာမျက်နှာလက်ရပင်မတွေ့ရတဲ့ဓာတ်ရိုက်နားဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုတွေကိုကဏ္ဍလိုက်အလွယ်တကူပြန်လည်ကြည့်ရှုနိုင်ပါတယ်ဗျာ
အ
မရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဒီဇင်ဘာ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူအခွင့်အရေးနေ့ဖြစ်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံကနေအပြည်ပြည်ဆိုင်ရာလူအခွင့်အရေးကြေညာစရန်ပြဋ္ဌာန်းလိုက်တဲ့အထိမ်းအမှတ်အဖြစ်နဲ့ကမ္ဘာလူအခွင့်အရေးနေ့အဖြစ်သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။လူသားမျိုးနွယ်တို့အတွက်အရေးပါဆုံးကြီးညာချက်တစ်ခုဖြစ်ပြီးတော့အခုဆိုရင်တော့ကမ္ဘာလူအခွင့်အရေးနေ့ရဲ့တက်တန်းကတော့84နှစ်ပြည့်မြောက်ခဲ့ပါပြီ။ဒုတိယကမ္ဘာစစ်ကြီးအပြီးဖွဲ့စည်းခဲ့တဲ့ကုလသမဂ္ဂအဖွဲ့ကြီးကအပြည်ပြည်ဆိုင်ရာလူအခွင့်အရေးနဲ့ပတ်သက်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့အတိအလင်းထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။အယက်သားပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်လာတဲ့ရာဇဝမှုတွေအပေါ်ထိတ်လန့်သုံးလုံးနေကြတဲ့အချိန်မှာပဲကုလသမဂ္ဂထွေထွေညီလာခံကနိုင်ငံတကာလူအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေမူကြမ်းတွေကိုအချိန်မဆိုင်မဲ့တင်ပြခဲ့ကြတာပါ။နောက်ဆုံးထုတ်ပြန်ခဲ့တဲ့ကြေညာစာတမ်းရဲ့ပထမအပိုင်းမှာအတိအလင်းဖော်ပြထားချက်အရလူသားအလုံးဟာလွတ်လပ်ပြီးတော့ဂုံတိတ်ခံတဲ့လူအခွင့်အရေးဒန်းတူညီမျှစွာမွေးဖွားလာတဲ့ဆိုတဲ့အချက်ကိုအတိအလင်းဖော်ပြထားပါတယ်။1950ပြည်လွန်နှစ်မှာစတင်အသက်ဝင်ခဲ့တဲ့လူအခွင့်အရေးကြေညာစာတမ်းကြောင့်ပဲနိုင်ငံတကာလူအခွင့်အရေးဥပဒေနဲ့နိုင်ငံတကာလူအခွင့်အရေးဆိုင်ရာဥပဒေမူကြမ်းတို့လည်းထွက်ပေါ်လာပါတယ်။အပြည်ပြည်ဆိုင်ရာလူအခွင့်အရေးကြေညာစာတမ်းဟာဒီကနေ့အထိကမ္ဘာပေါ်မှာဘာသာပြန်မှုအများဆုံးစာတမ်းတစ်ခုလည်းဖြစ်ပါတယ်။1950ခုနှစ်ကစပြီးဒီဇင်ဘာလ10ရက်နေ့ကိုလူအခွင့်အရေးနေ့အဖြစ်နှစ်စဉ်ကျင်းပပြုလုပ်ခဲ့ကြတာပါ။လူအခွင့်အရေးကြေညာစာတမ်းကိုအတည်ပြုနိုင်ခဲ့တဲ့အချိန်မှာကုလသမဂ္ဂကိုဖွဲ့စည်းခဲ့တာ3နှစ်လောက်တာရှိပါသေးတယ်။နိုဘယ်ညင်ညာရေးဆုကိုလည်းလူအခွင့်အရေးနေမှာပဲဆုရသူလက်ထဲကိုရင်ကိုကြချင်းမြင်ကြပါတယ်။လူအခွင့်အရေးနဲ့ပတ်သက်ပြီးတော့မတူညီတဲ့အခြေအနေအမျိုးမျိုးကိုရည်ရွယ်ပြီးတော့ခုလိုနှစ်စဉ်ကျင်းပလာတာပါ။ဒီနေ့ရဆောင်မိုးကတော့လူအခွင့်အရေးကာကွယ်ထိန်းသိမ်းတဲ့အလေအထကိုအနာဂတ်အထိအခိုင်အမာတည်မြဲအောင်ဆောင်ရွက်ဖို့ဖြစ်ပါတယ်။လူသားအလုံးဟာတန်းတူရည်တူရှိကြပြီးတော့မွေးရပါဂုံတိတ်ခါနဲ့ကွဲပြားမှုမရှိတဲ့လူအခွင့်အရေးတွေကိုစီရရှိထားတဲ့ဆိုတော့မွန်မြတ်တဲ့အတွေ့အခေါ်တွေကိုလူအခွင့်အရေးနေနဲ့လူအခွင့်အရေးရက်သက်သက်ပတ်အတွင်းကျွန်တော်တို့အမြင်အမှတ်ရနေတယ်လို့လေးစားလိုက်နိုင်မယ်ဆိုတာကိုလည်းထပ်လောင်းအတည်ပြုပါတယ်လို့သမ္မတဂျိုးဘိုင်ဒန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီခံယူချက်ဟာအမေရိကန်နိုင်ငံတည်ထောင်ရခြင်းရဲ့အဓိကအချက်ပါ။ကျွန်တော်တို့ရထိုက်တဲ့မွေးရပါလွတ်လပ်ခွင့်အတွက်လမ်းလျှောက်ချစ်တဲ့ဆန္ဒထုတ်ဖော်သူတွေတိုက်ပွဲဝင်သူတွေစွန့်လွတ်အနစ်နာခံနေကြတဲ့လူသားပေါင်းများစွာတို့ရဲ့နှလုံးသားထဲမှာဒီခံယူချက်တွေရှိကြပါတယ်။ကမ္ဘာတစ်ဝှမ်းလုံးမှာဆိုရင်လေတရုတ်နိုင်ငံကနေမြန်မာ၊အာဖဂန်နစ္စတန်ကနေအီရန်၊အီသီယိုးပီးယားကနေယူကရိန်းထိတာမကပါဘူး။အခြားကမ္ဘာတစ်ဝှမ်းလုံးကရဲစွမ်းတက်တည်ရှိကြတဲ့လူအလုံးဟာအနာအလွဲသုံးစားပြုနေကြတဲ့ကာလကြီးတဲ့အသက်အန္တရာယ်ချိန်ချမှုတွေကြောင့်ယုံကြည်ချက်အတွေ့အခိုင်အမာရပ်တည်ပြီးတော့သူတို့ရဲ့အခြေခံလွတ်လပ်ခွင့်တွေချိုးဖောက်ခံနေရတာကိုစန့်ကျင်ပြောဆိုနေကြပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဖိနှိပ်မှုတွေနဲ့တရားမျှတမှုကင်းမဲ့တဲ့ဖြစ်ရပ်တွေနဲ့ရင်ဆိုင်ကြုံတွေ့နေကြရပြီးတော့အခြေခံလူအခွင့်အရေးအတွက်တိုက်ပွဲဝင်နေကြတဲ့ရဲရဲနဲ့အမျိုးသမီးအမျိုးသားတွေနဲ့အတူအမေရိကန်ပြည်ထောင်စုကအပြည့်အဝရပ်တည်နေပြီးတော့အနာဂတ်မှာလည်းအခုလိုဆက်လက်ရပ်တည်သွားမှာပါလို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ
်။အမေရိကန်စိုးရိမ်သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ချက်ကအမေရိကန်အစိုးရရဲ့သဘောထားအဘော်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ပါဘူးခင်ဗျာ VOA အမေရိကန်တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးနေတယ်ဒါမှမဟုတ်ကို့ဒေတာတွေကသတင်းထူးတွေကိုပေးလို့ရဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာ bamis.voanews.com ဖြစ်ပါတယ်အခုကြမ်းနေတဲ့အချိန်တော့ဒီမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာဂါဇာမှာအကူအညီပေးနိုင်ရေးတိုက်ပွဲတွေချက်ချင်းရပ်ဖို့အဆိုပြုတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်ကဗီဒိုအနာသုံးပယ်ချခဲ့ပြီးနောက်တစ်ရက်မှာပဲအစ္စရေးကဂါဇာကိုအပြင်းထန်တိုက်ခတ်ခဲ့ပါတယ်။ဂါဇာတောင်ပိုင်းကအဓိကမြို့ခန်ယူနစ်မြို့လယ်မှာနေထိုင်သူတွေကိုပေးလို့ရပြောင်းဖို့အစ္စရေးကအမိန့်ပေးပါတယ်။အဲ့ဒီကနာဆာဆေးရုံမှာလည်းတေဆုံးသူနဲ့ဒဏ်ရာရသူတွေပြည့်နှက်နေပါတယ်။တကားပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွေတရုတ်ကမ်းခြေဆောက်သင်္ဘောကဖိလစ်ပိုင်ငါးဖမ်းသင်္ဘောတွေကိုစနေနေ့တုန်းကရေပိုက်နဲ့ထိုးပြီးတိုက်ခတ်ခဲ့တဲ့ပေါ်ဖိလစ်ပိုင်အစိုးရနဲ့အမေရိကန်ကတီးခြားစီဖြစ်တင်ရှုတ်ချခဲ့ကြပါတယ်။စကာဘရိုရှော့ဂျွန်စုအနီးမှာဖြစ်ခဲ့တဲ့ဒီဖြစ်စဉ်ဟာဒီနှစ်ထဲမှာနှစ်ဖက်ထိတွေ့မှုတွေတဲ့အဆိုးဝါးဆုံးရန်လိုမှုလို့ဖိလစ်ပိုင်ကပြောပါတယ်။ရုရှားသတင်းတစ်ခုမှာတော့လာမယ့်ရုရှားရွေးကောက်ပွဲမှာယူကရိန်းစီကတင်ထားတဲ့နယ်မြေတွေကိုပါထည့်သွင်းပြုလုပ်မဲ့အစီအစဉ်ကိုစနေနေ့မှာယူကရိန်းကအပြင်းထန်ကန့်ကွက်ရှုတ်ချလိုက်ပါတယ်။ဒါဟာတရားမဝင်တဲ့လုပ်ရပ်ဖြစ်ပြီးဒီရွေးကောက်ပွဲကိုချစ်ချက်ဖို့နိုင်ငံတကာလှစ်လာသူတွေကိုဆင်လွတ်မယ်ဆိုရင်လည်းဒါဟာယာဆွေးမှုမြောက်နိုင်မယ်လို့ပြောပါတယ်။ထိတ်တန့်သတင်းအချင်းတွေကတော့တလောက်ပါဗျာ။အခုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ Jay Smith ဖြစ်ပါတယ်ဗျာ။ မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet vamis.voanews.com မှာလည်းအချိန်မရပြန်လည်ကြည့်ရှုဖတ်ရှုနိုင်ပါတယ်ညာဒီကနေ့မနေ့အစီအစဉ်တွေကို Radio ပြန် VOA Website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်အလုံးချစ်စတမှာလည်း VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပြုဖို့လည်းဖိတ်ခေါ်ပါတယ် VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစေတော်တော်ရှင်တွေအားလုံးဘေးရန်ရဲ့ကင်းတော့ခတ်သိမ်းရှင်းခြင်းပြီးကျန်းမာပါ